Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတို့တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်မေလ30ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190ထုကနေထိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တို့တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်တာညူပါဒီနေ့ကြေညာပေးမယ့်သတင်းတွေထဲမှာတော့အမေရိကန်ကပြီးတဲ့ Patriot ဒုံးကွင်းစနစ်ဟာရုရှားဒုံးကြီးတွေကိုရာလုံးပြည့်ဖမ်းယူသိရှိနိုင်ပြီးတော့ရုရှားကျူးကျော်မှုကိုတွန်းလှန်တဲ့နေရာမှာအရေးပါတယ်ဆိုပြီးတော့ Ukraine သမ္မတကပြောပါတယ်။နောက် Ranger တန်းကျော်ရဲ့ Window ဝင်ပိုးတန်ကို Bangladesh နိုင်ငံတနိုင်ငံတည်းကပဲ Company သိမ့်မှုဆိုပြီးတော့ကုလတာဝန်ရှိသူတူကပြောကြပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုမတ်သိင်ကြီးထိုက်တဲ့သူကြေညာပေးတော့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ကရင်ပြည်နယ်တွင်စစ်ပြေးဒုက္ခတဲ့တင်းချီရှိလာနေပြီဆိုတဲ့အကြောင်းသတင်းပေးပို့ချက်ကိုအရင်ဆုံးနှားဆင်ချရမှာပါ။
ဒါပေမဲ့များကမပြေရကြဘူးဖြစ်တယ်။ဒီချိုးတိချိုးလို့ဆိုတော့ဟိုပြန်ခဏတစ်ချိန်လေးပြန်ဖောင်းကြည့်ပြီးတော့တော်တော်များများပြန်ပို့ချင်နေတယ်ဆိုတော့မိသားစုလည်းရှိတယ်။
မချခင်မှာနားဆင်ချရပါမယ်ရှင်။အီရန်နိုင်ငံတွင်သတင်းလွတ်လပ်ခွင့်၊မူရဲ့ဆေးဝါးတွေရှာဖွေဖော်ထုတ်ရေးအတွက်ဉာဏ်ရည်ထုနည်းပညာသုံးနိုင်ရေးအမေရိကန်မှာကျိုးပန်းနေကြတဲ့အကြောင်းစတဲ့သတင်းဆောင်ပါတွေနဲ့အတူစိုက်ကလုန်းမူခါတန်းသင့်ပြည်သူတွေအတွက်အကူအညီဆိုင်ရာဆက်သွယ်မေးမြန်းချက်စီးပွားရေးလူမှုရှုခင်းစတဲ့သတင်းဖတ်ဆင်ခဏတွေကိုလည်းနားဆင်ချရပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပါမယ်
။အမေရိကန်ကပေးထားတဲ့ Patriot ဒုံးကွင်းစနစ်ဟာရုရှားဒုံးကြီးတွေကိုရာလုံးပြည့်ဖမ်းယူသိရှိနိုင်ပြီးတော့ရုရှားကျူးကျော်မှုကိုတွန်းလှန်တဲ့နေရာမှာအရေးပါလိမ့်မယ်ဆိုပြီးတော့ Ukraine သမ္မတ Volodymyr Zelensky ကတင်းလာနေတုန်းကပြောပါတယ်။စီးရဲအောင်မြင်မှုတွေနောက် Patriot ဒုံးကွင်းစနစ်တွေနဲ့ရုရှားရဲ့မကောင်းဆိုးဝါးမှုမှန်သမျှကိုဆက်လက်တွန်းလှန်ရမှာဖြစ်တယ်ဆိုပြီးတော့သမ္မတ Zelensky ကသူ့ရဲ့ဒီနေ့စဉ်ဗီဒီယိုမိန့်ခွန်းမှာပြောကြားသွားခဲ့တာပါ။ဒုံးကြီးတွေ drone တွေနဲ့ရုရှားကနေရောညပါပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက် Zelensky ကခုလိုပြောဆိုတာလည်းဖြစ်ပါတယ်။ဒီဘက်မှာတိုက်ခိုက်ခဲ့တဲ့ရုရှားရဲ့ဒုံးကျည်70ဇင်းလုံးကိုဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောခဲ့ပေမဲ့ Patriot ဒုံးကွင်းစနစ်အကြောင်းကိုတော့ထပ်သွင်းပြောကြတာမရှိပါဘူး။ရုရှားရဲ့ Iskander Petting တပ်ဒုံးကျည်တွေကိုဖျက်ချတဲ့ညမှာ Patriot ဒုံးကွင်းစနစ်နောက်ွယ်ကရှိခဲ့တဲ့အရေးရောင်ကိုတော့တရင်းလာနေအစိုးပိုင်းမှာယူကရိန်းလေတပ်ပြောခွင့်ရသူကပြောပေမဲ့အတိအကျတော့ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ။
ယူကရိန်းတိုက်ပွဲတွေနဲ့ပတ်သက်ပြီးမှတ်ချက်ပြုခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်လင်ဇီ ဂရဟမ်ကိုရုရှားပြည်ထောင်စုဝန်ကြီးဌာနကဖန်ဝရံထုတ်လိုက်ပါတယ်။တောင်ကယ်ရိုလိုင်းနားက Republican အမတ် ဂရဟမ်ဟာယူကရိန်းသမ္မတဗိုလိုဒီမာ ဇယ်လင်စကီနဲ့တောက်ချန်နေကတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးယူကရိန်းသမ္မတရုံးကထုတ်ပြန်တဲ့တီးဖြတ်ထားတဲ့ဗီဒီယိုထဲမှာရုရှားတွေတေခါနီးပြီလို့ပြောထားတယ်လို့ယူကရိန်းကိုအမေရိကန်ကစစ်ရေးကူညီနေတာကငွေကုန်ရဂျိုးနတ်တယ်လို့ဂရဟမ်ကပြောထားပါတယ်။ဒီစကားရီဟာမတူညီတဲ့စကားပြောဆိုမှုနှစ်ခုကနေထုတ်ယူထားတာဖြစ်ပေမဲ့ယူကရိန်းဘက်ကထုတ်ပြန်တဲ့ဗီဒီယိုအတူတည်းမှာအတူကပ်ရဲ့ဖော်ပြထားတာပါဒီမှတ်ချက်တွေအပေါ်ရုရှားဘက်ကဒေါသတကြီးတုံ့ပြန်ပြီးတနင်္လာနေ့မှာဂရဟမ်ကိုဖန်ဝရထုတ်တာဖြစ်ပါတယ်ရုရှားရဲ့ထိတ်တန့်ရာဇဝတ်မှုစုံစမ်းရေးအဖွဲ့ဖြစ်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဂရဟမ်ကိုရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးရေးအမှုဖွင့်လိုက်ပြီးပြည်ထောင်စုဝန်ကြီးဌာနကအလို့ရှိနေတဲ့ရာဇဝတ်မှုတန်တရားရှိသူအဖြစ်တနင်္လာနေ့မှာဖန်ဝရထုတ်လိုက်တာဖြစ်ပါတယ်ရှင
်။ယူကရိန်းစစ်ပွဲနိုင်မှပဲရုရှားကညှိနှိုင်းဆွေးနွေးဖို့စမ်းသပ်ရှိမယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းဥရောပသမ္မတရဲ့ထိတ်တန့်တန်တမန်ဂျိုဆက်ဘာရိုကတင်းလာနေကပြောဆိုပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ဒီနွေမှာဖြစ်နိုင်တာတွေအတွက်အကောင်းမြင်မှုမရှိဘူးလို့သူကပြောပါတယ်။ဘာကြောင့်လဲဆိုတော့ရုရှားရဲ့စစ်အောင်နိုင်ရေးရွယ်ချက်ကိုသူမြင်ရလို့ပါပဲလို့ဥရောပသမ္မတနိုင်ငံကြီးရာနဲ့လုံခြုံရေးမူဝါဒဆိုင်ရာကြီးကဲမစ္စတာဘာရိုကပြောသွားတာပါ။ယူကရိန်းကရုရှားနိုင်ငံအတွင်းကစစ်မှုလုပ်ငန်းအဆောက်အုံတွေကိုပိတ်ခတ်ချိန်မှာပဲယူကရိန်းရဲ့လီဒါစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ဆိုပြီးတော့ရုရှားကတင်းလာနေတုန်းကပြောကြားခဲ့ပြီးတဲ့နောက်မှာမစ္စတာဘာရိုကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းကတံပြန်ထိုးစစ်ဆင်မှုပြင်ဆင်နေပြီးတော့နှစ်ဖက်လုံးကလည်းအသာစီးရဖို့လုပ်နေကြတာပါ။အနောက်နိုင်ငံတွေကလက်နက်အစ်စ်တွေရလာပြီးတဲ့နောက်ယူကရိန်းကရုရှားသိမ်းပိုက်ထားတဲ့သူ့ရဲ့နယ်မြေတွေကိုပြန်ရဖို့အတွက်ပြင်ဆင်နေပါတယ်။ဒါပေမဲ့လည်းယူကရိန်းရဲ့မြို့တော်ကီယက်မြို့မှာတော့ဒီနှစ်ညဆက်တိုက်စုလို16ကြိမ်မြောက်ဖြစ်နေဒီလအတွင်းအတိုက်ခိုက်ခံခဲ့ရပါတယ်။ရုရှားကလေကြောင်းကနေပြီးတော့ပြန်လည်တိုက်ခိုက်လာတာကြောင့်လေရင်ပြင်းလာတစ်ခုကိုပြင်ဆင်နေရပြီးတော့လေရင်ငါးစီးကိုတာဝန်ကနေပြီးတော့နားထားတဲ့အကြောင်းယူကရိန်းကအသိမှတ်ပြုဝန်ခံပြောကြပါတယ်။ဘယ်နေရာလဲဆိုတာကိုတော့ယူကရိန်းဘက်ကပြောဆိုတာမရှိပါဘူးခင်ဗျာ။
မြောက်အတ္တလန္တိတ်သဘောတူစာချုပ်စီးရေးမဟာမိတ်နေတိုးအဖွဲ့ရဲ့အဖွဲ့ဝင်အသစ်ဖင်လန်နိုင်ငံဟာတနင်္လာနေ့မှာလေကြောင်းစီးရေးလေ့ကျင့်မှုတစ်ခုကိုစတင်လိုက်ပါတယ်။ဖ ဖင်လန်လေတက်ကနော်ဝေးဆီတွင်နိုင်ငံတွင်နဲ့အတူအင်ရှင်တွင်နဲ့ပြုလုပ်တဲ့ဒီစီရေးလေ့ကျင့်မှုမှာနိုင်ငံပေါင်း14နိုင်ငံပါဝင်ပြီးလေယာဉ်အစီး150ပါဝင်ပါတယ်။နိုင်ငံတွေအတွင်းမှာ12နိုင်ငံက NATO အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးဆွေဒင်မြောက်ပိုင်းဒေသမှာနှစ်ပတ်နီးပါးကြာစီရေးလေ့ကျင့်မှာပါ။လေကြောင်းရန်ကာကွယ်ရေးနဲ့ဝေဟင်ကနေမြေပြင်ကိုတိုက်ခိုက်ခြင်းလိုစစ်ဆင်ရေးတွေကိုတရုတ်ဖို့အစံလေ့ကျင့်ကြမယ်လို့ဖင်လန်လေတက်ကဗိုလ်မှူးကြီးဟင်ရစ်အယ်လိုက AFP သတင်းဌာနကိုပြောပါတယ်။ပိုလန်နိုင်ငံအခြေဝန်းလောက်ရှိတဲ့ area ကိုစောင့်ကြည့်နိုင်တဲ့ NATO ရဲ့လေကြောင်းသတိပေးရေးနဲ့ထင်းချုပ်ရေးစနစ်လေရင်လဲဒီစီရေးလေ့ကျင့်မှုမှာပါဝင်ပါမယ်။ Arctic Challenge Exercise လို့ခေါ်တဲ့ဒီစီရေးလေ့ကျင့်မှုကို2013ခုနှစ်ကတည်းကစပြီးဥရောပမြောက်ပိုင်းဒေသ Nordic နိုင်ငံတွေမှာတစ်နှစ်နှစ်ကြိမ်လှုပ်လေရှိပေမဲ့ဒီတစ်ကြိမ်ကအကြီးဆုံးပဲလို့ပြောပါတယ်။ဒီနှစ်မှာအင်ရှင်ဖင်လန်ဆွီဒင်နော်ဝေးအပြင်နယ်သာလန်ဘယ်ဂျီယံဗြိတိန်အီတလီကနေဒါပြင်သစ်ဂျာမနီဆွစ်ဇာလန်ဒိန်းမတ်ချက်နဲ့အမေရိကန်နိုင်ငံတွေလည်းပါဝင်ပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ View American တန်ကနေပြီးတော့ဒီမနေ့ပိုင်းသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ရွန်ဂျာတန်းကျော်ရဲ့ဝင်တို့ဝင်ပိုးတန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတနိုင်ငံတွေကပဲကမ္ဘာနီတင့်ဘူးဆိုပြီးတော့ကုလသမဂ္ဂတာဝန်ရှိသူတဦးကတင်းလာနေမှာပြောဆိုပါတယ်ရင်ဂျာဒုက္ခသည်တွေကိုကျူးမွေးနေရတဲ့အခက်အခဲတွေကိုကုလသမဂ္ဂဘက်ကရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ဒီလူခွင့်ရင်းနဲ့အလွန်မင်းစည်းမွေးတဲ့မူဆိုင်ရာဒုသံတမန် Oliver Dischuter ကသူ့ရဲ့စနစ်ရဲ့ကြာဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာခုလိုပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝန်းကဒုက္ခသည်တွေကိုပံ့ပိုးနေတာအတော်ကြီးကိုမလုံလောက်ဘူးလို့လည်းသူကပြောပါတယ်။ဒီဒုက္ခသည်တွေအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း186တန်းလိုပေမဲ့18ရာခိုင်နှုန်းပဲရရှိထားပြီးတော့ကဲ့ရဲ့ပြစ်တင်စရာဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီအခြေအနေကကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေအနည်းငယ်ရှိလာတယ်လို့သူကပြောပါရယ်နိုင်ငံတကာပံ့ပိုးမှုနည်းတာကြောင့်ဒုက္ခသည်တယောက်ကတစ်လကို12ဒေါ်လာပံ့ပိုးရကနေပြီးတော့10ဒေါ်လာစီအထစ်ကိုရှော့ချခဲ့ရပြီးတော့ဂျွန်လ10ရက်နေ့ကစပြီးတော့10ဒေါ်လာကိုထပ်ပြီးတော့ရှော့ချရတော့မှာဖြစ်ပါရယ်အစားအသောက်တွေရဲ့ကုန်စည်နှုန်းဒီနေ့100ရာခိုင်နှုန်းတက်တဲ့အခြေအနေမှာဒုက္ခသည်စခန်းကကလေးတွေဟာအဟာရချို့တက်လာကြတယ်လို့အတိအပြေရတဲ့ကြောင်း Mr. Dischuter ကပြောပါရယ်လောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံနဲ့အတူဒုက္ခသည်တွေကိုစမ်းသပ်စီမံချက်ဖြင့်ပြန်ပို့ဖို့လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့လည်းဝန်ကြီးချုပ်ရှိတ်ဟာစီနာကပြောထားပါတယ်။အစာဖွဲ့ကတိုက်ခိုက်မှုပေါ်မှာမြန်မာစစ်တပ်ကပြန်လည်တုံ့ပြန်ဆစ်ဆင်ရေးဆင်နွှဲခဲ့တာကြောင့်ရိုဟင်ဂျာ3000ကျော်ဟာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို2018ခုနှစ်နှောင်းပိုင်းမှာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမနီပူပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကြားအဓိကယုံတွေဆက်လက်ဖြစ်ပွားနေပြီးတနင်္ဂနွေနေ့ကလူ9ဦးသေဆုံးရပါတယ်။ကျေးရွာတချို့မှာနေအိမ်တွေနဲ့တခြားအဆောက်အုံတွေမိလောင်ခဲ့ပြီးကောင်းကင်မှာမိခိုးငွေတွေအပြည့်ဖြစ်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေကိုကိုကာပီ AP သတင်းကဖော်ပြပါတယ်။မဏိပူပြည်နယ်ကအချမ်းဖတ်မှုတွေအတွက်အိန္ဒိယမြို့တော်ဒေလီမှာလည်းတနင်္လာနေ့ကဆန္ဒပြခဲ့ကြပြီးဗဟိုအစိုးရကကြားဝင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ကူကီလူမျိုးဆန္ဒပြသူတွေဟာပြည်နယ်အစိုးရကိုအလိုမရှိဘူးလို့ကြွေးကြော်ကြပါတယ်။မဏိပူမှာလူသားချင်းစာနာမှုအကူအညီအကျက်တဲနဲ့ရင်ဆိုင်နေရပြီးနေအိမ်တွေချေးရွာတွေမိရှို့ဖျက်ဆီးခံရကလူမျိုးစုတွေရဲ့အသက်အန္တရာယ်ဆိုးရင်ရလို့လူမျိုးစုတွေအတွက်တီးခြားအုပ်ချုပ်ခွင့်ရဖို့အိန္ဒိယသမ္မတကိုဂျာဝင်အုပ်ချုပ်ဖို့တောင်းဆိုကြပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူပြည်နယ်မှာအထူးစီးပွားရေးအရာအကျိုးအမြတ်တွေပေးဖို့တောင်းဆိုမှုတွေအတွက်ဟိန္ဒူအများစုနဲ့ခရီးယန်ဘာသာဝင်တွေအများစုဖြစ်ကြတဲ့မျိုးနွယ်စုတွေထိတ်တိုက်တွေ့ပြီးရက်သတင်းပတ်များစွာအကြမ်းဖက်မှုတွေပြင်းထန်နေတာပါ။ရုံရဲဆန်ကပ်မှုတွေအတွင်းလူ85ဦးထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါတဲ့။ဆဲဆုနေတဲ့တွေမှာအဆိုးရဆုံးလူမျိုးရေးပဋိပက္ခအတွင်းလူရာချီထန်ရရခဲ့ပြီး3000ကျွဲကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်အိန္ဒိယဗဟိုအစိုးရကရန်တက်တဲ့စစ်တပ်အင်အားထောင်နဲ့ချီကိုမဏိပူပြည်နယ်ကိုဆစ်လွတ်ထားပြီးအခုလက်တလောလူသေဆုံးမှုအများစုကလုံခြုံရေးတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ရှင်။
ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂထုကိုယ်စားလှယ် Volker Pass ကိုလူလဲပေးဖို့ဆိုပြီးတော့ဆူဒန်နိုင်ငံရဲ့စစ်တပ်အကြီးအကဲ Abdel Fattah el-Burhan ကတောင်းဆိုလိုက်ပြီးတဲ့နောက်ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တို့ဟာအပြစ်ခတ်ရစဲရေးကိုနောက်ထပ်9ရက်တိုးဖို့သဘောတူညီလိုက်ကြပါတယ်။သဘောတူညီချက်ကိုချွတ်ဖောက်နေကြတဲ့အတွက်လဲဂျောင်းဝင်စစ်ဆက်နေသူတွေကစိတ်မရှိနိုင်ဖြစ်ချိန်မှာပဲခုလိုကြေညာသွားတာပါ။ ဆူဒန်စစ်တပ်ကကုလသမဂ္ဂကိုပြစ်ပို့တဲ့စာထဲမှာတော့ဗော်ကာဟာပြည်သူ့စစ်အဖွဲ့ရင်းနဲ့စစ်မီးစပွေးခဲ့သူဖြစ်တယ်ဆိုပြီးဆွတ်ဆွတ်ထားပါတယ်ဗိုလ်ချုပ်ကြီးပေါ်ဟာနီရဲ့စာကြောင်းမလို့တုံ့လှုပ်ရတယ်လို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကပြောပါတယ်မစ္စတာဗော်ကာဟာလိန်လေပြီးတော့သတင်းမှားတွေပေးခဲ့တယ်လို့သူတို့ပို့တဲ့စာထဲမှာဆွတ်ဆွတ်ထားပါတယ်ကုလသမဂ္ဂကိုပို့တဲ့အစီအစဉ်တွေထဲမှာဗော်ကာပတ်စ်ဟာစွန့်နေကြသူတွေသဘောတူကြတဲ့အောင်နဲ့ထင်အောင်ထင်မှားဖြစ်အောင်လုပ်တယ်ဆိုပြီးဆွတ်ဆွဲပါတယ်မနစ်တုန်းကလည်းဒီစစ်တပ်နဲ့အစ္စလာမစ်ဝါဒီတွေဟာဒီမစ္စတာဗော်ကာတက်စ်နဲ့ကုလသမဂ္ဂအဖွဲ့အစည်းကိုနိုင်ငံခြားစစ်ဖက်မှုအဖြစ်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ထိတ်တဲ့ရသတင်းတွေကိုကိုသားညုံနဲ့အတူတင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုနားဆင်ချရအောင်ပါကင်းပြည်နယ်တွင်းလက်နက်ကင်ပြိပခါတွေနဲ့လေကြောင်တိုက်ခိုက်မှုတွေတိုးလာတာကြောင့်အိုးအိမ်စွန်ထွက်ပြေးချရတဲ့ဒုက္ခသည်၅သိန်းနီးပါးရှိလာပြီလို့ KNU ကရင်အမျိုးသားအစည်းအရုံးကပြောပါတယ်။ကရင်ပြည်နယ်တွင်းစစ်ပြေးဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ထိုင်းနယ်စပ်ကနေမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။ကရင်အမျိုးသားအစည်းအရုံးမှာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6တို့မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေကလည်းဇက်တိုက်ဖြစ်နေတာပါဒီအတွက်ကရင်စစ်ပေးဆောင်အရေးအတွက်ဟာ9ဒိန်လောက်ထိရှိလာတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီးကအခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကစည်ရင်ရရှိတာက4ဒိန်ကျော်9ဒိန်လောက်တော့မီးပါဒါပေမဲ့တချို့သောအဖွဲ့အစည်းတွေကတော့9ဒိန်ကျော်လို့ပြောတာလည်းရှိတယ
်အခုဆိုရင်စစ်ကောင်စီဘက်ကတော့တော်လိုင်းရေးတပ်ဖွဲ့တွေကိုအားပေးထောက်ခံနေတဲ့လူလူတွေကိုပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းပြောပါတယ်
။ဒီလိုလက်ရှိအချိန်မှာပေါ့နော်။ဟိုကျွန်တော်လက်နက်ကင်တော်ရင်းဖွဲ့ကြီးကိုတိုက်တဲ့နေရာမှာပြီးတော့ခက်ခဲတယ်။အဲဒါကြောင့်မို့လက်နက်ကင်တော်လိုင်းရေးဖွဲ့ကြီးတွေကိုကူညီနေတဲ့ထောက်ခံတဲ့လူတွေကိုအစ်တပြစ်မှတ်ထားလာတယ်လို့ဆက်ကျွန်တော်တို့လည်းလာလိုက
်။နေခေါညပါလက်နက်ကြီးတွေနဲ့ပြစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရွာလုံးကျွတ်ပြေးနေရပြီးသူတို့ရက်ရွာတွေမှာနေအိမ်တွေမှာနေထိုင်မရဖြစ်နေကြတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့တော်တော်များကမပြောင်းရဲကြဘူးဖြစ်တယ်။တချို့လူစုတော့ပြန်ခဏတစ်ချိန်လေးပြန်ဆောင်ကြည့်ပြီးတော့တော်တော်များပြန်ပုံပုံနေရတယ်ဆိုတော့မိသားစုလည်းရှိတယ်။တချို့ကတော့လူရဲ့ကျေရွာကိုဆက်ပြီးတော့ကြာ
။ကရင်လူခွေရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပြပါတယ်။
ကမ္ဘာချေရပါတော့အခုကကျတော့ဟိုပါ6ပိဝန်းကျင်လောက်ရှိတယ်လို့တော့ဆက်မှန်ရတာပေါ့ဟုတ်ကဲ့။အများလာတယ်ဟိုပါဒီလေချောင်းတိုက်ခတ်မှုကလည်းဆက်လက်ဖြစ်ပေါ်နေတော့ဟို IDP တွေကလည်းဆက်ပြီးတော့မှရှိနေတာပေါ့နော်။ဟုတ်ကဲ့ဒီကျွန်တော်တို့2023ဆိုပိုင်းကလာတဲ့မှာတင်ကဟိုပါပေါ့နော်ငါသိကြုံနေပြီလေ။ဒါကအခုချိန်မှာကျတော့ဆက်လက်ဖြစ်ပေါ်နေတဲ့လေချောင်းတိုက်ခတ်မှုတွေပေါ်မှာတော့6ပိဝန်းကျင်လောက်တော့ဒါကျွန်တော်တို့ဟိုဆက်မှန်ရတာပေါ့။
အခုဆိုရင်စစ်ကောင်စီဘက်ကဒေသခံကြီးရွာသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးမှုတပ်ဖြတ်မှုတွေမိရှုမှုတွေကိုကရင်ပြည်နယ်အတွင်းမှာပြုလုပ်လာတယ်လို့လည်း KNU ဘက်ကပြောပါတယ်။ကရင်ဒေသခံတွေကတော့တောတောင်တွေထဲပေါအောင်နေတာတွေညစ်ဘေးမှာနေထိုင်နေရတာတွေအပြင်အိမ်နီးနားချင်းနိုင်ငံတွေစီကိုပါစစ်ဘေးရှောင်နေရတာတွေလည်းရှိလာနေပါတယ်။အခုဆိုရင်နယ်မြေလိုက်စစ်ဘေးရှောင်နေရတဲ့အတွက်အစားအသောက်ရိတ်ခါမလုံလောက်တာတွေရှိနေတယ်လို့မိုးရင်းကာလရောက်တော့မှဖြစ်တဲ့အတွက်အမိုးအကာတွေလည်းလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အီရန်မှာမငြိမ်မသက်ဖြစ်နေတာတွေ6လနီးပါးကြာလာချိန်မှာအစိုးရကသဘောထားကွဲလွဲသူတွေကိုထောင်သွင်းအကျဉ်းချတယ်လို့သတင်းမီဒီယာတွေကလည်းချင်းချောင်နေပါတယ်။ဒါပေမဲ့ဒီနည်းကသတင်းသမားတွေကိုကြောက်အောင်မစွန့်ဆောင်နိုင်ဘူးလို့ကြွန့်ကျင်သူတချို့ကထောက်ပြပါတယ်။ VOA သတင်းထောက် Arad Ara Basri ရဲ့သတင်းဆောင်မကိုကိုငိမ့်ချန်အေးပြောပြပေးပါမယ်ရှင
်။တန်းစမ်းမြေရဲ့ခတ်အနေဝင်အမျိုးသမီးငယ်တူဟာခေချက်ခေါင်းစည်းပေါ်ဟာစနစ်တကျမစည်းနှောင်လို့ဆိုပြီးဘာသာရေးရက်တဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရပြီးရဲလက်ထဲမှာပဲတိတ်ဆုံးခဲ့ရပြီးနောက်မှာအီရန်မှာ6လကြာလူမှုမကြိမ်မသက်မှုတွေဖြစ်ပွားခဲ့တာပါ။မနစ်စက်တင်ဘာလတုန်းကမာရှာအာမီနီဆိုတဲ့မြို့သမီးငယ်ကိုအစ္စလာမ်သမ္မတနိုင်ငံမှာမလျော်မကန်ဝတ်စားဆင်ရင်မှုနဲ့အကျင့်စာရိတ္တရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အာမီနီချုံနောင်ခံထားရတော့လဲကျသွားတဲ့ဗီဒီယိုဖိုင်ကိုအီရန်အစိုးရကထုတ်ပြန်ခဲ့ပြီးဒါဟာနှလုံးရောဂါကြောင့်လို့အကြောင်းပြခဲ့ပါတယ်။ဗ VOA နဲ့တွေ့ဆုံမင်းမြန်ကမှာအာမီနီရဲ့မိသားစုကတော့ဒီအချက်ကိုညှင်းပွားခဲ့ပါတယ်။ဒီဖြစ်စဉ်ကိုချက်ချင်းဆိုသလိုပဲတနိုင်ငံလုံးကဒေါသတကြီးတုံ့ပြန်ခဲ့ကြသလိုအာမီနီလိုဖြစ်စဉ်တွေမရေမတွက်နိုင်အောင်ဖြစ်ပျက်နေတာအတွက်အီရန်စိုးရရဲ့မျိုးသမီးတွေပေါ်ရက်ဆက်ကြမ်းကြုတ်စွာပြုမှုမှုအပေါ်တကမ္ဘာလုံးကလည်းပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါကိုအေးအေးယူတုံ့ပြန်တဲ့အနေနဲ့အီရန်စိုးရကလည်းဝေဖန်တဲ့သတင်းတောက်တွေကိုထောင်ချခဲ့ပါတယ်။အီရန်သတင်းတောက်နဲ့မီဒီယာအခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့ယူဂနာရီဇယန်ကတော့ဝါရှင်တန်မှာအခြေစိုက်ပြီးအီရန်စိုးရရဲ့ဖိနှိပ်မှုတွေကိုအနီးကပ်စောင့်ကြည့်နေသူတူပါမီဒီယာလွတ်လပ်ခွင့်အဖွဲ့တစ်ခုဖြစ်တဲ့သတင်းတောက်များကာဝယ်စောင့်ရှောက်ရေးကော်မတီ CPJ မှာလည်းသူကအလုပ်လုပ်နေပြီးအီရန်ကအခြေအနေကိုအခုလိုရှင်းပြပါတယ
် In multiple cases we at the committee to protect journalists were in touch with
သတင်းတောက်များကာဝယ်စောင့်ရှောက်ရေးကော်မတီကကိစ္စအတော်များများမှာဒီသတင်းတောက်တွေနဲ့သူတို့ရဲ့မိသားစုတွေကိုကိုစားပြုတဲ့ရှေ့နေတွေနဲ့အဆက်အသွယ်ရှိခဲ့ပါတယ်။တမနဲ့အဲ့ရကနိုးလာတော့ကျမတို့ရဲ့သတင်းအရင်းမြစ်နဲ့အဆက်အသွယ်ပြတ်သွားတယ်။ဘာကြောင့်လဲဆိုတော့ရှေ့နေကိုယ်တိုင်ကအဖမ်းခံရပြီးထောင်အချခံလိုက်ရလို့ပါ
။ CPG ရဲ့မှတ်တမ်းတွေရာဆလပ်ပြပွဲတွေစတင်တဲ့စက်တင်ဘာလကုန်ပိုင်းကနေဇန်နဝါရီလဆန်းပိုင်းထိအီရန်မှာသတင်းသမား100နီးပါးဖမ်းခံခဲ့ရပါတယ်။ဒီထဲမှာတဝက်ကအမျိုးသမီးသတင်းသမားတွေပ
ါ Based on our annual research in 2022 at the end of the year not only Iran became the biggest
တမရရဲ့နှစ်စဉ်သုတေသနပြုတ်တဲ့အရာဆိုရင်2022ခုနှစ်အကုန်မှာအီရန်ဟာကမ္ဘာပေါ်မှာသတင်းတောက်တွေကိုထောင်သွင်းအကျဉ်းချနေတာအများဆုံးဖြစ်တယ်လို့အမျိုးသမီးဒါမှမဟုတ်အမျိုးသမီးသတင်းတောက်တွေကိုအများဆုံးထောင်ချနေတဲ့တိုင်းပြည်လည်းဖြစ်ပါတယ
်ဖမ်းဆီးခံရသူတွေဟာတိတိပပသတ်မှတ်ချက်မရှိတဲ့နိုင်ငံတော်စန့်ကျင်ရေးတရှိမှုနဲ့ဆွဲချက်တင်ခံရလေရှိပြီးဒီပုံမှန်ကတည်တံအထိပေးနိုင်ပါတယ်။ဒါပေမဲ့ဒီလိုအီရန်အစိုးရကဝေဖန်သူတွေကိုနှုတ်ပိတ်ဖို့ကြိုးစားနေတာဟာအီရန်နိုင်ငံကနယ်နိမိတ်အတွင်းမှာလည်းမဟုတ်ပဲတိပထိပ်ပါဝေဖန်သူတွေကိုချင်းချောက်ဖို့ကြိုးစားနေရလို့ Resilient ကထောက်ပြပါတယ်။အီရန်အစိုးရကဝေဖန်သူအဝေးရောက်အီရန်အမျိုးသမီးတွေကိုဘလို့ပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာနဲ့ပတ်သက်ပြီး VOA ပါရှန်သတင်းဌာနမှတာဝန်ထမ်းဆောင်နေတဲ့ Marcy Alina Jack ကသူအထွေကြုံကိုအခုလိုပြောပြပါတယ
် Islamic Republic hired three criminals from Eastern Europe
Islamic တမရနိုင်ငံကအရှေ့ဥရောပကယာဇဝတ်ကောင်၃ဦးကိုငှားရမ်းခဲ့ပါတယ်သူတို့ဟာယာဇဝတ်ခိုင်းသားတွေဆိုတာထင်ရှားပါတယ်သူတို့ကကျမကိုအမေရိကန်မျိုးပေါ်မှာတတ်ဖို့ Islamic တမရနိုင်ငံကငှားရမ်းခဲ့တာပါကျမကိုအရင်ပြန်ပေးဆွဲဖို့ကြိုးစားခဲ့တာပါFBI ကပြန်ပေးဆွဲဖို့ချမ်းစီမှုကိုတားဆီးလိုက်နိုင်တယ်လူ၄ယောက်တရားဆွဲဆိုထားပြီးအဲ့ဒီထဲမှာတဦးဖြစ်တဲ့နီလိုဖာဘာဟာဒူရီဖာဆိုတဲ့အမျိုးသမီးတစ်ယောက်ကအခုထိထောင်ထဲမှာရှိနေတယ်သူကထောင်တန်း၄နှစ်ချမှတ်ခံခဲ့ရပါတယ
်ဒီလိုအီရန်အစိုးရကအမေရိကန်မျိုးပေါ်မှာထိသူ့ကိုချိန်ချောက်ဖို့ကြိုးပမ်းမှုတွေကသူ့အလုပ်ကိုတားဆီးနိုင်မှာမဟုတ်ဘူးလို့လည်းအလီနာချက်ကဆိုပါတယ်
I have two options to feel miserable every single day.
ငါမရွေးချယ်စရာနှစ်ခုရှိတယ်ဆိုပြီးကျမဖာတာကျမအမြဲပြောဖြစ်ပါတယ်။တစ်ခုကကိုဖာတာနေတိုင်းစိတ်ဆင်းရဲခံနေမလား။ဒါမှမဟုတ်ဖိနှိပ်သူတွေကိုစိတ်ဆင်းရဲအောင်ပြန်လုပ်မလားဆိုတာပါပဲ။ရိုးရိုးသားသားပြောရရင်ဒုတိယတစ်ခုကိုရွေးလိုက်တာကကျမကိုအယံခွန်အားဖြစ်စေတယ်။ကျမက45ကီလိုဂရမ်လောက်ပဲအလေးချိန်ရှိတယ်။လက်နဲ့လည်းကိုင်မထားဘူး။ဒါပေမဲ့သူတို့ကျမကိုကြောက်နေကြတယ်။သူတို့ကလက်မခံပဲညှင်းဆုံနေကြတယ်။ကျမလိုအီရန်အမျိုးသမီးတန်းနဲ့ချီကိုလည်းသူတို့ကကြောက်နေကြပါတယ်
။အီရန်နိုင်ငံသားတွေဟာအရင်လိုအစိုးရကိုမကြောက်ရွံ့တော့ဘူးလို့ Resilient ကတော့ဆိုပါတယ်။ဒါပေမဲ့အစိုးရရဲ့ချိန်ချောက်မှုတွေနဲ့အကြမ်းဖက်မှုတွေကတော့နောက်ဆက်တွဲအမှန်တကယ်ရှိနေစေဖြစ်ကြောင်းသူကပြောပြပါတယ
်။ And I fear for them.But I'm glad that they are brave and they are not afraid of telling the truth. They are not afraid of covering their own country and its realities.
မကြောက်ကြဘူး။သူတို့ကကိုယ့်နိုင်ငံကိုပဂရိအမှန်အတိုင်းပြတာဖို့အတွက်မကြောက်ကြဘူး
။အီရန်နိုင်ငံကအခြေအနေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ကုလသမဂ္ဂဆိုင်ရာအီရန်နိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်အဖွဲ့ကို VOA ကဆက်သွယ်ခဲ့ပေမဲ့အီရန်ဘက်ကမတုံ့ပြန်ခဲ့ပါဘူး။ဒါပေမဲ့ဆလပ်ပြမှုကြောင့်ဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသားထောင်ပေါင်းများစွာကိုသူငယ်ချမ်းသာခွင့်ပေးဖို့တိတ်မကြသေးတော့ပဲအီရန်အစ္စလာမစ်သမ္မတနိုင်ငံကကြေညာခဲ့ပါလေ
။ကိုငင်းချင်းအီပါရှင်ခုတော့ဤပညာဆိုင်ရာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြလိုပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနဟာမော်ဖိန်းထည့်အစွမ်းထက်တဲ့ဖန်တနယ်မှုရဲ့ဆေးကို AI ဉာဏ်ရည်ဓုကိုသုံးထောက်လှမ်းပြီးနိုင်ငံတဲဝင်မလာအောင်တားဆီးနိုင်မယ့်လီလန်တီရှာပွေနေပါတယ်။ VOA သတင်းတောက်ဂျူလီယာတာဖို့ပေးပို့တဲ့သတင်းကိုဒေါခင်မြတ်သက်ပြောပြပေးပါအောင်ရှင်။
အမေရိကန်မက္ကဆီကိုနယ်စပ်ဒေသလူရောကုန်စည်တွေပါဝင်ရောက်ရအရေးပါတဲ့ဝင်ပေါက်တစ်ခုဖြစ်တယ်လို့ Fentanyl လို့အန္တရာယ်ကြီးမူရဲ့ဆေးတွေပါမှောင်ခိုဝင်ရောက်မှုများလာပြီးပိုးပြီးအားနည်းတဲ့နယ်စပ်ဒေသဖြစ်လာနေပါတယ်ဒီလိုမူရဲ့ဆေးအန္တရာယ်တိုးလာနေတာအတွက်အမိမြေလုံခြုံရေးဌာနဝန်ကြီး Alessandro Mayorga ကနှင်းနီးဆိုင်ရာတပ်ဖွဲ့တွေကိုဖွဲ့စည်းကြောင်းဧပြီလထဲမှာကြေညာခဲ့ပါတယ်
Drug trafficking organizations have grown in sophistication.
ချုပ်ထွေးပြီးဩဇာကြီးတဲ့ပုံစံအနေနဲ့ဖွဲ့စည်းထားတဲ့မူရစ်မှောင်ခိုအဖွဲ့တွေတိုးလာနေပါတယ်
။ဒါကြောင့်နိုင်ငံတဲကိုမှောင်ခိုမူရစ်ဆေးတွေဝင်မလာအောင်တားဆီးဖို့နဲ့ဒီဆေးတွေပါမပါထောက်လန်းဖို့နီလန်းတွေကိုရှာလာတဲ့အထက်မှာ AI နည်းကိုပါသုံးဖို့လှုံ့ဆော်လာတာဖြစ်ပါတယ်
။ We will explore using this technology to better detect fentanyl
ကိုတွင်းတာနဲ့မူရစ်ဆေးဝါထုတ်ဓာတုပစ္စည်းတွေတင်သွင်းလာမှုကိုထောက်လန်းတာအပြင်ဓာတ်ရီဝင်မလာအောင်တားဆီးတာနဲ့ရာဇဝတ်ဂိုင်းတွေရဲ့ပင်မတော်ချက်ကိုနှောက်ယှက်ဖို့ပြစ်မှတ်ထားဆောင်ရွက်ရေးမှာဒီနည်းပညာကိုသုံးဖို့လုပ်မှာပ
ါအမေရိကန်အစိုးရနေဆက်ကာကွယ်ရေးနဲ့အကောက်ခွန်ဌာန CBP ညွှန်ကြားမှုဟောင်းပက်ဆိုင်မန်ကတော့ဒီမှောင်ခိုးဈေးကွက်မှာလှုပ်ဆောင်နေစနစ်တွေရှိနေပြီးအခုဆို AI နည်းပညာနဲ့ပိုးပြီးကောင်းအောင်လုပ်ကြဖို့ရှိတယ်လို့ပြောပါတယ်ဥပမာ cosmic ရောင်ခြည် neuron ကိုသုံးပြီးသုံးဖက်မြင်ပုံရိပ်ကိုထုတ်ပေးတဲ့ neuron tomography လို့စနစ်မျိုးကတော့လက်ရှိ x-ray နည်းပညာသုံးပုံတွင်နဲ့ရှင်ရင်အရာဝတ္ထုရဲ့ပုံရိပ်ကိုတိတိကျကျမြင်နိုင်စွမ်းရှိပါတယ
် If there's dense cargo in there x-ray can penetrate it so if you use a muon tomography system
ကြည့်ရတဲ့များနေ x-ray ကဖောက်မသွားနိုင်ပါဘူးဒါကြောင့် neuron tomography စနစ်ကိုသုံးလိုက်ရင်တော့အားလုံးကိုဖောက်သွားနိုင်တဲ့အတွက်အထဲမှာဘာတွေရှိနေတယ်ဆိုတာကိုစစ်ဆေးရဲ့အရာရှိတွေကတိတိကျကျမြင်နိုင်ပါတယ်
။နေဆက်ကာကွယ်ရေးနဲ့အကောက်ခံဌာနဟာလက်ရှိ neuron စနစ်သုံး AI ကိုစသုံးနေပြီဖြစ်ပြီးဒါဟာနောက်သုံးတဲ့ထောက်လိုင်းရဲ့စနစ်တွေအတွက်အတော်အလုပ်ဖြစ်မဲ့နည်းလမ်းဖြစ်ပါတယ်။ဒါဟာ fentanyl တွေဖွက်ပြီးတယ်လာမဲ့ကုန်အပြည့်နဲ့ container တွေတွေကိုစစ်ဆေးရမှာအထူးထိရောက်နိုင်ပါတယ်။ Simon ကတော့ဒီစနစ်ကတာဝန်ချက်အဖွဲ့တွေကို AI သုံးပြီးဖန်တနာထုတ်မဲ့ဓာတ်ရုပ်ဆေးဝါးတွေပေါ်ထုတ်ရမှာပါအထောက်ကူပေးနိုင်တယ်လို့ပြောပါတယ
် You'd have to teach the AI what it is you're looking for so you would get some of these precursor chemicals
ကိုဘာကိုရှာနေရဲဆိုတာကို AI ကိုသင်ပေးရပါတယ်ဒါမှလည်းတရုတ်ကနေတင်မောင်းနဲ့အပြည့်လာတဲ့ပစ္စည်းတွေထဲမှာမူရစ်ဆေးဝါးထုတ်နိုင်တဲ့ဓာတ်ရုပ်ပစ္စည်းတွေပါမပါသိအောင်လုပ်နိုင်မှာပါပစ္စည်းတွေကိုထောင်ထဲချီတဲ့စကန်တွေဖတ်ပြီးဘယ်ကဘာဆိုတာ AI သိအောင်သင်ပေးမှ AI ကကိုဘာကိုရှာနေတယ်ဆိုတာကိုသိလာမှာပါ
AI ကကုညီနိုင်တဲ့နောက်တနည်းကနေဆက်ကနေဖြတ်လာတဲ့ကားတွေမှာဘာတွေပါနိုင်တယ်ဆိုတာကိုတွက်ချက်ပြီးထောက်လန်းပေးတာလို့နေဆက်ကဝေးကော်မရှင်နာမင်းကြီးဟောင်းဂီလ်ကာလိုကော့စကီကပြောပါတယ
် Who are the people that coming across how often do they come across and then also the vehicle
ဒီနေရာမှာဘယ်လိုလူမျိုးတွေဖြတ်တယ်ဘယ်နှကြိမ်ဖြတ်တယ်မော်တော်ကားတွေဆိုလဲအမျိုးအစားလိုင်စင်မှတ်ပုံတင်ကအစားဘယ်နှကြိမ်ဖြတ်တယ်ဆိုတာတွေပါထောက်လန်းပေးပါတယ်ဒီလိုအချက်လက်မျိုးတွေအတွက် AI ကိုခိုင်းပြီးဖော်ထုတ်နိုင်ပါတယ
် fentanyl ကိုတစ်ခါတလေမှာတကြားလုံးပုံဖြစ်စေရှင်ဝင်ညှင်းနဲ့တေးဝင်ဆေးပုံစံနဲ့ဖြစ်စေလှုပ်ထားတတ်တော့ဒါမျိုးတွေကို AI ကထောက်လန်းပေးနိုင်တယ်လို့လည်းပြောပါတယ်
If the AI can detect where that pill press was
တကယ်လို့ဒီဆေးလုံးမျိုးကိုဗမာထုတ်တယ်ဘာအမှတ်သားပါတယ်ဆိုတာကို AI ကသိလိုက်ရင်တော့ဒါကအထူးသဖြင့်လူတွေကိုတတိပေးတဲ့နေရာမှာသိပြီးအထောက်ကူရစေပါတယ
် AI တုံးထောက်လိုက်ရင်အဖွဲ့ဟာလားမဲ့လားတွေအတွင်းမှာပဲသူတို့ရဲ့တွေးရှိချက်တွေကိုအမိမြေလုံခြုံရေးဌာနကိုအစီရင်ခံစာတင်ရတော့မှာဖြစ်ပါတယ်
ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်အခုတော့ကပ်ဖေးယောဂဆံရသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါဘရာဇီးနိုင်ငံကိုအနာဂတ်မှာကပ်ယောဂဖြစ်ဖို့အလားအလာရှိတဲ့နေရာတစ်ခုအဖြစ်သိပ္ပံပညာရှင်တွေကရှုမြင်ကြပါတယ်လူကိုကူးစက်နိုင်တဲ့လင်းတို့ကနေပေါက်ဖွားလာတဲ့ယောဂဘိုးတွေအတွေ့အမေဆုံးမိုးတစ်တော်ရဲ့တစ်တော်တွေမြန်မြန်ဆန်ဆန်ပြုံးတိလာတာကမြေနေရာကောင်းမြေ area strand kilometer 1.5 သန်းဖြစ်လာတာပါ writers သတင်းဆောင်မကိုအခြေခံပြီးအလိမ်မှာပြောပြပေးထားပါတယ်ရှင
်အမေဆုံးမိုးတစ်တော်ရဲ့နှဆိုင်တဲ့နေရာကဒီလိုင်ကူလိုမျိုးနေရာကနေကမ္ဘာကယောဂနောက်တစ်ခုစဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်ဘရာဇီးနိုင်ငံမှာရှိတဲ့ Planaltina လိုင်ကူဟာ 1.5 ကီလိုမီတာအနက်ရှိပြီးတော့ထောင်ပေါင်းများစွာသောလင်းတို့ရဲ့အိမ်ဖြစ်ပါတယ်အမေဇုန်မိုးတစ်တော်ထဲမှာဒီလိုင်ကူလိုမျိုးနောက်ထပ်အများကြီးရှိတာပါ ရှာမတွေ့သေးတဲ့မရေမတွက်နိုင်တဲ့နေရာတွေနဲ့မလေးလာရသေးတဲ့လင်းတို့မျိုးစိတ်တွေကတော့ကြံ့နေပါသေးတယ်ဘရာဇီးလ်နိုင်ငံဟာကမ္ဘာပေါ်မှာလင်းတို့မျိုးစိတ်အများဆုံးရှိတဲ့တတိယမြောက်နိုင်ငံဖြစ်ပါတယ်။လူတွေကူးစက်နိုင်ပြီးကမ္ဘာကရောဂါဖြစ်စေတဲ့ virus ပိုးတချို့ကလင်းတို့ကနေပေါက်ဖွားလာတာဖြစ်ပါတယ်။ COVID-19 ကရောဂါပိုးလို့နောက်ထပ်ကရောဂါတွေကိုကာကွယ်နိုင်ဖို့မျှော်လင့်ချက်နဲ့သိပ္ပံပညာရှင်တွေကဘာကြောင့်ဖြစ်တယ်ဘလို့ဖြစ်တယ်ဆိုတာတွေကိုလေ့လာနေတာပါ။ဒါပေမဲ့လည်းလင်းတို့ကနေယောဂဖြစ်ပွားစေတဲ့အကြောင်းရင်းကိုအချိန်မရွေးဖော်ထုတ်ဖို့ကရံပုံငွေအကန့်အသတ်ရှိတာမှမဖြစ်နိုင်သေးဘူးလို့သိပ္ပံပညာရှင်ကိုဦးက Riders သတင်းဌာနကိုပြောပါရယ်။ဒီဒေတာကနေကြီးမားတဲ့ virus ယောဂပိုးပြန့်နှံ့တာကိုအခုချိန်ထိရှောင်ရှားနိုင်သေးလို့လူသားတွေကံကောင်းတယ်လို့သူတွေတီတွေကဆိုပါရယ်
။ On fait ça agora futuramente pode ter outros
ခုမလို့ရင်အနာဂတ်မှာတခြားယောဂတွေရှိလာနိုင်ပြီးတော့ဒီယောဂဘယ်ကလာတယ်လဲ။ကိုရိုနာဗိုင်းရပ်စ်ကဘယ်ကလာမှန်းမသိတဲ့အခြေအနေနဲ့ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့အခြေအနေမှာအဆုံးသက်သွားပါမယ်။ဒါကကြီးမားတဲ့ပြဿနာပါ။ဘာလို့လဲဆိုတော့ယောဂါနဲ့ဆက်ဆက်တဲ့မိခွန်းနဲ့ဒီဗိုင်းရပ်စ်ရဲ့လမ်းညောင်းကိုဘယ်လိုခွဲခြားရမလဲ။ဒီဗိုင်းရပ်စ်ပိုးကလူစီဘယ်လိုကူးသွားတယ်လဲဆိုတာတွေမသိဘူးဆိုရင်အဲ့ဒီယောဂါကိုကျွန်တော်တို့ခုခံနိုင်မှာမဟုတ်ပါဘူး
။ဘရာဇီးနိုင်ငံဟာတခြားနိုင်ငံတွေထက်ပိုပြီးကုန်းပြေပိုများပါတယ်။ဒီကုန်းပြေတွေဟာလေးလူတွေကနေလူသားတွေစီရောဂါကူးစက်နိုင်တဲ့ virus ပိုးအတွက်မြေနေရာကောင်းတွေဖြစ်ပါတယ်။ဒီလိုကုန်းပြေတွေဟာလူခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာ40ရာခိုင်နှုန်းပိုတိုးလာတယ်လို့ Riders သတင်းဌာနကဆိုပါတယ်။အလားတူအန်ဒီယန်ရှိတဲ့ကမ္ဘာတိုးကဒေသတွေထက်ဒီဘရာဇီးလနိုင်ငံရဲ့ကုန်းပြေတိုးလာတာက 1.5 ဆပိုများပါတယ်။ဒါကအမေဇုန်ဒေသရဲ့တစ်တော့ပြုံးတိမှုလျင်မြန်မှုကြောင့်ဖြစ်ပါတယ်။ဒီတက်တော့ပြုံးတိမှုတွေကလင်းနို့တွေကိုစိတ်ဖိစီးမှုတွေဖြစ်စေပြီးအဲ့ဒီလင်းနို့တွေကယောဂါဖြစ်စေတဲ့ virus ပိုးတွေကိုပိုတည်ဆောင်ထားပြီးတော့သူတို့ရဲ့တွေစီးနဲ့မဆင်တွေမှာပိုးမွားတွေပိုထွက်ရှိတယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်
É muito triste saber que a gente é um potencial
ကယောဂါအသစ်ကူးစက်ယောဂါအသစ်ကိုရှာဖွေတွေ့ရှိပြီးတော့ကာကွယ်ဖို့နီလန်းကောင်းနေရှိပါတယ်ဒါကိုတော့ဘသူမှထဲ့မတွက်ထားပါဘူးဘသူမှလည်းထဲ့မစင်စားထားဘူးဆိုတာသိရလို့ဝမ်းနည်းမိပါတယ်ဆန့်ကျင်ဘက်အနေနဲ့ကတော့သဘာဝပတ်ဝန်းကျင်ဖြည့်ဆည်းရေးမှာအရန်ကြီးမားတဲ့ယင်းနှီးမြုပ်နှံမှုတွေလက်ရှိလုပ်နေတာပါ
ဘရာဇီးနိုင်ငံသမ္မတဟောင်းဂျေယာဘောဆိုနာရိုအုပ်ချုပ်ချိန်မှာလင်းလူတွေရဲ့နေထိုင်ရာဖြည့်ဆည်းခံရမှုကမြင့်တက်လာခဲ့ပါတယ်သူအစိုးရလက်ထက်မှာတဘာဝပတ်ဝန်းကျင်ဆိုင်ရာစည်းမျဉ်းတွေကိုပြည်လဲရုပ်သိမ်းခဲ့ပြီးသိပ္ပံဆိုင်ရာသူတည်တနာအတွက်ရံပုံငွေတွေကိုလျှော့ချခဲ့ပါတယ်။2023ခုနှစ်ဇန်နဝါရီလမှာတမရဟောင်းဘောဆိုနာရိုတမရယာဒူးကနေနှုတ်ထွက်ခဲ့ပါတယ်။ဘရာဇီးနိုင်ငံမှာဗိုင်းရပ်စ်အသစ်ပေါက်ဖွားနိုင်ခြင်းများနေပေမဲ့ဒီအနေနဲ့ရှိတဲ့ယောဂါပိုးကူးစက်ထားသူကိုရှာဖွေတွေ့ရှိဖို့ကလိုအပ်တဲ့ပြင်ဆင်မှုတွေအားနည်းနေသေးတယ်လို့သိပ္ပံပညာရှင်တွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ဘရာဇီးသမ္မတတဲ့လူဝီစ်အင်အာစီယိုလူလာဒါဆီလ်ဗာကတော့တစ်တော့ပြုံးတိမှုကို2030ခုနှစ်မှာဖယ်ရှားမယ်လို့ကတိပြုခဲ့ပါတယ်။ဒါပေမဲ့ဘရာဇီးဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုအပ်ပါတယ်။တရားမဝင်တစ်တော့ပြုံးတိမှုကိုရပ်တန့်ဖို့ထောက်ခံပေမဲ့စားနပ်ရိက္ခာနဲ့စွမ်းအင်ဖူလုံရေးအတွက်ကတော့တရားဝင်တစ်ခုခွင့်လိုအပ်တယ်လို့လေသမားရေးရာကိုယ်စားလှယ်တူက Riders တင်ထတာကိုပြောပါရယ်တရိဆန်ကနေလူကိုကူးစက်နိုင်တဲ့ယောဂါဖြစ်နိုင်ခြေတွေကိုနေ့စဉ်စောင့်ကြည့်လေ့လာနေတယ်လို့သမရလူလာရဲ့ကျန်းမာရေးဝန်ကြီးကဆိုပါရယ်ဒီချိန်ထဲမှာပဲတစ်တော့ပြုံးတိမှုကလည်းအရှိန်ဟုန်မြင့်ဆက်လက်ရှိနေတာပါတရားမဝင်တစ်ပင်တစ်ပင်လဲတိုင်းလင်းတို့ကနေကူးစက်နိုင်တဲ့ယောဂါပိုးအသစ်တစ်မျိုးကိုအခွင့်အရေးပေးတယ်လို့ဖြစ်နေပါတယ်။ဒီလူကိုသေစေတက်တဲ့ virus ယောဂါပိုးဟာဘရာဇီးနိုင်ငံကိုကူးစက်စေနိုင်တယ်လို့တကမ္ဘာလုံးကိုလည်းကူးစက်ပြန့်နှံ့စေနိုင်ပါတယ်ရှင်။ကျမအလိမ္မာပါ
။အလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ထုတ်လွှင့်ချက်တွေကိုကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲလူမှုကွန်ရဲ့ Facebook နဲ့ YouTube စာမျက်နှာကြိုကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ VOE American အတန်ရဲ့2023ခုနှစ်မေလ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ကလောက်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းပတ်ဆင်ခဏတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းတစ်ပုဒ်ကိုတင်ပြပါမယ်ရှင်ဆိုက်ကလုန်းမိုခါတန်းခံရတဲ့ရခိုင်ပြည်နယ်ကပြည်သူတွေအတွက်ပြည်တွင်းတာဝန်ရှိသူတွေထံကအပြင်နိုင်ငံတကာကအခုအညီတွေအလင်းအမြန်ရောက်မလာသေးတဲ့အပေါ်စိတ်ပျက်မိချောင်းကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့လူထုဘေးဒဏ်ခံနိုင်စွမ်းတွန့်မြင့်ဆောင်ရွက်ရေးအဖွဲ့ Action for Community Resilience Organization ရဲ့အမှုဆောင်ဒါရိုက်တာကိုဇော်ဇော်ထွန်းကပြောပါတယ်။ကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုဇော်ဇော်ထွန်းရဲ့ VOA တွဲဆုံမေးမြန်းဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ဗျ။ဟု
တ်ကဲ့ကိုဇော်ဝင်းလိုင်ရဲ့ကျေးဇူးတင်နေခင်ဗျာ
။ဟုတ်ကဲ့ဒီလိုပါအခုကိုဇော်ဇော်ထွန်းဟာစစ်တွေမြို့သားလည်းဖြစ်တယ်ဟောဒီไซโคลนดีโมคามลาเกงกาเรก็นี่ပြီးတော့စစ်တွေမှာတောက်လျှောက်ရှိတယ်ပြီးသွားတော့လဲအခုရှိနေတာပဲပေါ့เนาะတောက်လျှောက်မုန်တိုင်းထွက်သွားတဲ့အချိန်မှာလဲဆိုတော့မုန်တိုင်းပြီးတဲ့အချိန်ကနေစပြီးအခုချိန်ဒီတောက်လျှောက်ဒီမုန်တိုင်းနာခံခဲ့ရတဲ့ဒေသတွေကိုကိုယ်တိုင်သွားပြီးတော့ဟိုအကူကြီးလှုပ်ဆောင်ပေးနေတာတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကိုစောစောထွန်းအခုသွားခဲ့တဲ့နေရာတွေမှာတွေ့ကြုံရတဲ့အခြေအနေလေးတွေကိုအရင်ကျွန်တော်တို့အကြံပြင်းလေးပြောပြလို့ရမှာဗျာ
ဟုတ်ကဲ့ကိုစိုးနိုင်ရဲ့ကျွန်တော်ကိုယ်တိုင်သုံးခဲ့တာကတော့ဒီပွန်တကျွန်းမြို့နေရဲ့ဝစီတာမြို့နေပေါ့နော်စစ်တွေကတော့ကျွန်တော်ရဲ့ဇာတိမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကရှိနေတာပေါ့လေစစ်တွေရဲ့ရှင်တို့ကျွန်တော်သိနေတာပေါ့အဲ့တော့နောက်ပြီးတော့မှဒီကျွန်တော်ရဲ့ဝန်ထမ်းတွေကဒီကြောက်တော်မြောက်ဦးမင်းပြအဲဒီသုံးမျိုးနေမှာဟိုရှိကြတယ်ပေါ့ရေဆိုတော့သူတို့စီကလည်းပဲဒီတရင်အခြေတွေကိုတွေ့နေရတယ်ပေါ့လေနော်။ဟိုဗီဒီယိုရုပ်သံမတက်နေတဲ့ပုံတွေ့နေရတယ်ပေါ့နော်
။ဟုတ်ကဲ့။
ဆိုတော့အဲ့ဒီကိုယ်တိုင်ဆင်းခဲ့ကိုယ်တိုင်ဝင်ဆင်းခဲ့တဲ့တွေ့ရှိခဲ့တဲ့အနေအထားရေနောက်ပြီးတော့မှမြေပြင်မှာရှိနေကြတယ်ကျွန်တော်တို့ဝန်ထမ်းတွေစီကနေပြီးတော့မှသတိပေးဖို့မှုတွေပေါ့နော်။ဒါတွေကိုကျင်းနေလို့ရှိရင်ဟိုကျွန်တော်တို့တော်တော်လေးတော့ဒီပြည်သူလူစုမှာကြုံနေရတဲ့ဒုက္ခတွေပေါ့လေနော်ဒုက္ခတွေပဲဆိုပါစို့ဗျာအတကိတွေကိုတော့တို့လေးတိခေးရတာပေါ့နော်ကျွန်တော်တို့က
ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့လက်ရှိအနေအထားအခုဒီနေ့ကျွန်တော်နဲ့ကိုစောထွန်းနဲ့ပြောနေတဲ့အချိန်မှာဆိုရင်ရောဘလောက်အားရစရာကောင်းပြီလဲအချိန်နေကောင်းသလား
အဲမကောင်းဘူးလို့ပဲပြောရမယ်ပေါ့ရေမကောင်းဘူးလို့ပြောရမယ်ပေါ့နော်ဟိုကျွန်တော်တို့ဒီအခုနေအနေအထားမှာအရင်ပေါ်တွေ့မြင်ဆောင်ရွက်တဲ့အနေအထားတွေကိုဟိုကျွန်တော်နေဆိုလို့ရှိရင်ပေါ့လေဒီနာဂေတော့ကအရှင်နဲ့တုတ်ပြီးတော့မှအရှင်ထုတ်ပြီးတော့စဉ်းစားမင်းနေတာပေါ့နော်ကျွန်တော်ကဟိုဘလို့ပေါ်ရှာမှုရရှိတယ်လေပေါ့ဒီမှာတော့ဒီလက်ဒီဆုံးမှုတွေနေလို့လာတော့မသိဘူးနော်အဲနောက်နာဂေနောက်ခံနေအရှင်လေးဆိုင်ပါပေါ့ဗျာအဲ့တော့အခုတစ်ခေါက်မှာကတော်တော်လေးကိုနေကွေးတယ်ဟိုတိတာတဲ့အခြေအနေတွေကနိုင်ငံတကာဖက်ကားနေပြီးတော့မှဒီ government to government ပေါ့လေအဲဝင်လာတဲ့အစီအစဉ်တွေအများကြီးအားနေတယ်ဒါပထမဆက်ကျွန်တော်မြင်ရတာပေါ့နော်နောက်တစ်ခုက UNIGO တွေရဲ့လုံးနိုင်ကိုင်တိုင်ချင်ရှိတဲ့အခြေအနေပေါ့လေဟိုသူတို့ကတော့ဒီမိုဒန်မတ်ခင်ကာလမှာသူတို့ဖက်ကားနေပြီးတော့မှထုတ်ပြန်ချက်တွေကိုသူတို့ဖက်ရတယ်ပေါ့နော်အဲ့ဒီမှာသူတို့အနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်ခဲ့ပါလဲဆိုတဲ့အကြောင်းကိုတွေ့ရတယ်ကျွန်တော်တို့ဒါမှမဟုတ်အဲ့ဒီပြင်ဆင်မှုတွေကအဲ့တို့ပြည်စင်ထားတဲ့အတိုင်းပေါ့လေနော်ဒီတပဲကြော်ကြော်ကာလာအထိကိုဒီနေ့အထိပေါ့လေနော်တပဲကြော်ကာလာအထိမှာဟိုသူတို့ထုတ်ပြန်ထားတဲ့သူတို့ပြည်စင်ထားတဲ့အနေအထားတွေကိုကောင်းကောင်းကြီးကိုအသုံးချနိုင်တဲ့အခြေအနေကိုမတွေ့ရဘူးကြာကျွန်တော်တို့ကလေမတွေ့ရဘူးအဲ့ဒါလေးထုတ်ပြန်ရရှိတယ်နောက်တစ်ခုကဘာလဲဆိုတော့ဒီကိုကြီးထပဲမုန်းလေးကိစ္စတွေကိုအပြင်ပေါ့နော်ဒီကုံစီစစ်စစ်မှုပေါ့အခုကတော့ကျွန်တော်တို့စီမံကဒီဟိုအမိုးကားတွေအတွက်ကိုဟိုတပ်ပေါ်လင်းစတို့သွေးတန်တို့နောက်ပြီးတော့မှအရှိခံအစားသောက်တွေကအကြီးကြီးလူနေတာပေါ့နော်ကားလင်းကားလေးပေါက်နေတယ်ဒါမှမဟုတ်ဒီလိုအရှင်တွေမျိုးလေးမှာဘာကြောင့်မို့လို့ပြည်မာကနေပြီးတော့မှတော်၎င်းနိုင်ငံ initial နိုင်ငံတွေကတော့၎င်းပေါ့နော်ပုံစံတွေကနေပြီးတော့မှထပ်ပြန်လာမဟုတ်ဘူးထပ်ပြန်လာမဟုတ်ပေါ့နော်အလွန်အင်းနဲ့ဒီမရောက်လာတာလေးပေါ့ကျွန်တော်တို့က မြန်မာနိုင်ငံမှာရခိုင်မှာတော့လကောက်ပေါ့နော်ကိုသိကြီးများအသိတွေရှိတယ်စီးပွဲအသိပွဲတွေရှိတယ်နောက်ပြီးတော့အဲ့လိုမျိုးဟာတွေကိုအသုံးပြုပြီးတော့မှဘာကြောင့်မို့လို့အလုံးကြီးတွေပြောလာတာလေးပေါ့ကျွန်တော်လို့ရှိရင်ဒီကိုသိတွေကအချိန်ကလူအရင်တည်းလူရဲ့ကိုသိတွေကတည်ငြိမ်မှုတွေရှိမှာပေါ့နော်ဘုကကြတော့အဲ့ဒါတွေမပြောလာဘူးကြအဲ့တော့ဘလို့အကြောင်းတရားတွေကဟိုဒါတွေကိုဟိုအဟဲတက်ဖြစ်နေတာလေဆိုတာမျိုးကဟိုမိခွတ်ထုတ်စရာဖြစ်ပါလေဗျဟုတ်ကဲ့ပေါ့
ကိုယ်တော်ထုံးတို့သွားတဲ့လာတဲ့နေရာတွေမှာရောအဟန္တာဖြစ်တာတွေရှိသလားအခုညီပေးတဲ့နေရာတွေမှာတော့ဟိုနေရာမသွားရအောင်ဒီနေရာမလို့ကန့်တတ်တာတော့ပါလို့များကြုံရသလား
ကျွန်တော်တို့ကလည်းပေါ့အခုတော့ဇေကကြတော့ဒီ care system ကိုပဲပေးနေတဲ့ခါကြတော့လေဒီကုန်စည်တွေကိုအများအပြားသိယူတဲ့ပုံစံမျိုးတွေကတော့တိတ်မရှိနေဘူးပေါ့နော်ဟိုအဲ့လိုမျိုးသိယူဖို့အတွက်ကလည်းဒီဒေတာစင်ကွဲထိမှာကပုံပစ္စည်းတွေကလွယ်တဲ့ပုံပစ္စည်းတွေကအလုံးလုံးမရှိနေဘူးမရှိတော့ကျွန်တော်တို့ကလောလောဆယ်ပေါ့နော်မြေမြန်ဆန်လေးဆိုလို့ရှိရင် cash ပို့ပေးတာပေါ့နော်အဲ့တော့ဟို cash pay နဲ့အရင်ထားမှာကကြတော့ဟိုသိပြီးတော့မှဟိုတာစီပေးပေးတာဒီလိုတော့မကြုံရဘူးပေါ့နော်ဟိုဒါပေမဲ့လေဒီ UN နဲ့နိုင်ငံတကာအပေးစီတွေဖက်ကဓာတ်ပေးကူညီမှုတွေအတွက်ကိုကြားလို့ရှိရင်ဟိုသူတို့ညီနိုင်မှုတွေအထက်မှာဟိုသူတို့ကတော့အခက်ခဲနေရှိနေပါပဲအတဆင်ရှိနေတယ်လို့ပဲသူတို့ပြောတာပေါ့နော်ညီနဲ့တွေလို့ပဲပြောနေတာပေါ့ဒါမဲ့လေကျွန်တော်တို့ကအသေးစိတ်လေးသိရှိနေကျွန်တော်တို့ကအခုပြဿနာပါလေဆိုတော့ဒီအခွေးဒီအစိုးရအခွေးစီတွေအပအဝင်ပေါ့နော်အနာပိုင်းတွေ UN အခွေးစီတွေနဲ့ဒီ NGO တွေအပအဝင်ဒီအခွေးစီတွေဘက်ကနေပြီးတော့မှဟိုကွင်းလင်းမြေသားတဲ့အသေးစိတ်ကြားတဲ့အချက်လက်တွေကိုထုတ်ပြန်ပြောဖို့ဆိုတာမရှိနေဘူးမရှိနေတော့ခက်ခက်တာကိုသိတယ်ဘလို့ခက်ခက်တာကျွန်တော်မသိနေဘူ
းကေဇေးကြီးတောင်မှကျွန်တော်တို့ကကောင်းကောင်းမွန်မွန်မလုပ်နိုင်သေးတဲ့အခုရှေ့မြောက်သွားတဲ့အတိုင်းဆိုတော့ပြန်လဲထူထောင်ရေးကရောဘလောက်တောင်များခက်ခက်ကြအောင်မလဲပေါ့နော်ဟုတ်ကေဇေးကြီးဒီမှာကျွန်တော်တို့ကထူထောင်ရေးပြန်လုပ်ကြရမှာဟုတ်တယ်ဟုတ်
ဟုတ်အခုပွာလေးကိုသုံးနိုင်ကျွန်တော်တို့ကဒီပြန်လဲထူထောင်ရေးဆိုတာကသူကဟိုအစင်းသိရှိတာပေါ့လေနော်ဟိုအစောပိုင်းမှာတော့ဗျာကျွန်တော်တို့ကဒီ review response ပေါ့နော်ဒီရှင်းရှင်းတူးမြင့်ဆောင်ရွက်တဲ့ကိစ္စမျိုးတွေလိုရတာပေါ့ကျွန်တော်တို့ကအဲ့ဒါကိုမြင်ဆင်လို့ရှိရင်ဒီဟို territorial ကိစ္စတွေမှာဟိုအကျဉ်းပြောတာပါကျွန်တော်ကဟိုပို့ပြီးတော့မှမြင်ဆင်တွေ့ခုတာပေါ့လေဟိုထူထောင်တာပို့တွေ့ခုတာပေါ့အခုကပြင်ထူထောင်တဲ့ကိစ္စမျိုးတွေကိုစဉ်းစားလို့မရသေးဘူးကျွန်တော်တို့ကဒီလက်ရှိအရေးပေါ်ပေါ့နော်တုံနေရတယ်ဒီဟိုအမိုးကားရဲ့ရရှိမေးကိစ္စတွေအစားသောနော်ဟိုစေဝတောင်းရီတုံးရီဒီကိစ္စတွေမှာတော့ပဲအရင်ကိုကြည့်တဲ့အခါကျတော့ပြင်တွင်ဝေးဆိုတဲ့ကိစ္စကပိုချာလိမ့်မယ
်ဆိုတော့အခုကဟိုရှေ့ရကြော်သွားပြီးနောက်နှစ်ပတ်ပြည့်မယ်သုံးပတ်ပြည့်မယ်လေးပတ်ပြည့်တဲ့အထိဟိုကဲဆယ်ရေးတောင်မှမလုံနိုင်သေးဘူးဆိုရင်ကျွန်တော်တို့အဲ့လိုမျိုးနောက်ဆက်တွဲဒီအာဟာရချုပ်တဲ့တာအပါဝင်ပေါ့နော်နောက်ဆက်တွဲဆိုးကျိုးတွေထပ်ပြီးတော့များကြုံတွေ့ရမလားခင်ဗျာဘယ်လောက်ထိများကိုဇော်ထွန်းတို့စိုးရင်ပူပါမှုရှိတယ်လေအဲ့ဒီပိုင်းမှာ
ဟိုတေချာလာပေါ့ကွာဟိုဒီအရင်ကတို့မြေဆောင်ရင်ပြီးတော့မှလိုအပ်မဲ့ကိစ္စလေးတွေကိုမြင်းမြင်းစစမလို့နိုင်တာလည်းအမြပေါ့နော်နောက်ဆက်တွဲဒီကလက်လက်မဲ့ကိစ္စတွေအများကြီးပဲပေါ့နော်သူတို့ကအခုပြောသလိုပဲကြက်မိုက်ကိစ္စကတော့အဓိကကြားမှာပဲအပေါ်ကျွန်လို့ရှိနေတာဟိုအဖျားယောဂါတွေနော်ကပြေဝင်ရှင်းတော့ပါတယ်အာရှုတွေမှုနဲ့ပတ်သက်ပြီးတော့မှနောက်ဆုံးများဒီစိပ္ပစီအတိကရေးပြီးတော့မှကိစ္စတွေကလည်းအသာလာမှာပေါ့လေကျွန်တော်တို့ကအတန်ကိုကျွန်တော်အရေးစိုးရင်နေဖို့ပေါ့နော်အရေးစိုးရင်နေအဲ့တော့ဘာပေါ်တလဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံရဲ့နောက်ဖက်အခြေအနေလေးကျွန်တော်တို့ကဟိုစဉ်းစားနေပေါ့လေနော်ဟိုဟိုဒီနိုင်ငံတုန်းက2008ကကြတော့မြန်မာနိုင်ငံကဒီမိုကရေစီအပြောင်းလဲအတွက်ကိုတာဆူနေတဲ့ကာလနော်ဟိုပြည်သူကိုအခြေပြုပြီးတော့မှဒီနိုင်ငံရဲ့စီမံချုပ်မှုတွေကိုဒီဆောင်မဲ့အတွက်ကိုပြင်ဆင်တဲ့ကာလဖြစ်တဲ့လို့ကြောင့်မို့လို့အဲ့ဒီအခြေအနေနဲ့အခုလိုနိုင်ငံကနေပြီးတော့မှတစားစီပြိုးပြဲနေတဲ့အနေအထားမျိုးမှာပြည်သူကိုဟိုဝန်ဆောင်ပေးနိုင်ခြင်းမရှိနေတဲ့အနေအထားမျိုးတွေမှာတော်တော်ခက်ခဲနေတာကိုလိုရှင်တာကတော့လက်ရှိလုံးနိုင်ငံတိုင်းရှိရှိတဲ့တာဝန်ရှိနေတဲ့အစိုးရတွေတော့မှပဲဟိုဟိုကောင်းကြီးကိုမလုံးနိုင်ဘူးဆိုလို့ရှိရင်နော်သူတို့ဘက်ကတာဝန်ယူနိုင်မို့နော်သူစုံမှုတွေမလုံးနိုင်ဘူးဆိုလို့ရှိရင်ဟိုတခြားဟိုကုညီပေးနိုင်တဲ့နိုင်ငံတွေအကွေးစီတွေဘက်ကတော့ပို့ပြီးတော့မှခက်တာပေါ့ဗျာနော
်အဲ့တော့ဒီ
အရအကုန်လုံးကပြည်သူတွေကခင်ရမှာဗျာခင်ရမှာအဲ့တော့ ဟိုဒီခိုင်မာဖြစ်တယ်မူလနဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှလက်တလော့အသေးပြောင်းမရှိခင်ဘူးဆိုတဲ့ဟာလေးနေနဲ့ဟိုတွင်းပြီးတော့မှစိတ်အိနေတော့မရဘူ
း
ကျွန်တော်ကဒီတိုင်းဟိုလိုပို့ပြီးတော့စိုးရိမ်တယ
်
ရေရှည်ကတတော်ကိုစူးစူးဝါအခြေအနေဖြစ်လာမယ်ပေါ့နော်ကျွန်တော်တို့ကတတော်ကိုတိမှုရတဲ့အခြေအနေမှာရှိပါတယ်ဗျာ
ဟုတ်ကဲ့ခ
င်ဗျဟိုနောက်ပိုင်းမှာတဖြည်းဖြည်းနဲ့တည်လာမယ့်ပမာဏကတင်ငနေနဲ့ကိုပူလာနိုင်ကောင်းနိုင်ပူလာနိုင်မယ်အခုလိုမျိုးဟိုပေါ့နော်ဒီမင်းစင်းနိကွေလို့ရှိရင်ပေါ့နော်မြေမြေစက်မလို့နိုင်မယ်နိကွေလို့ရှိရင်နောက်ပိုင်းကသူတို့ကဆူတော့ဖြစ်လာမယ့်အခြေအနေရှိပါတယ်တော့ဟုတ်ကဲ့ဟုတ
်လက်ရှိအခြေအနေအရဆိုလို့ရှိရင်ကိုစောစောထွန်းအနေနဲ့ဒီဟိုပေါ့အရေးပေါ်ဒီကိစ္စကိုဖြေရှင်းမှုအတွက်အရေးပေါ်အလို့အဆုံးအချက်တွေ1 2 3 4တဘောတင်ပြခွင့်ရမယ်ဆိုရင်ဘယ်ဟာတွေက1 2 3 4တဘောရေးကြည့်တဲ့အလိုက်ပေါ့နော်ဖြစ်မလဲအဲ့ဒါကျွန်တော်တို့၃ချက်လောက်တဘောကအခုမဖြစ်မနေကျွန်တော်တို့မြန်မြန်လုပ်မှရရမယ်ဆိုတဲ့အနေအထားမျိုးပြောပြပေးလို့ရ
ဟုတ်ကောဟိုပထမဆုံးအချက်ကလေဒီလူတွေကအမိုးကအကိုရောက်ဖို့ကအရေးကြီးတယ်ဗျာအဲ့ဒီမှာဟိုအဲ့ဘောမိသားတင်သာရှိတယ်မျိုးပေါ်လောက်ကိုပြပြီးတော့မလုပ်ရဘူးပေါ့နော်ဟိုအကုန်လုံးဒီလူတွေအကုန်လုံးပေါ့နော်ဒီဒုက္ခရောက်တဲ့လူတွေအကုန်လုံးဆိုတာမှလည်းဒီကနေ့လူတွေကလည်းအကုန်လုံးရှိနေတာကျွန်တော်တို့ကအဲ့ဒီလူတွေစီကိုညာရေးပြပြပြအမိုးကရောက်ဖို့အကိုရောက်ရှိဖို့ကအရေးကြီးတယ်အဲ့တော့တပေါ်လင်းစလားတဲမို့လားတခုခုတော့စီစီပေးရမယ်ကျွန်တော်တို့ကဒါပထမဦးစားပေးပေါ့နော်ဒုတိယလိုက်ရတော့ပထမဦးစားပေးနဲ့တင်ပြီးတော့မှဟိုအချာကြီးလို့ရမယ့်ကိစ္စတော့မဟုတ်ဘူးတပြိုင်တည်းလို့မယ့်ကိစ္စတော့ဖြစ်တယ်အဲ့ဒါပါလေဆိုတော့အစားအသောက်စနေခါပေါ့ဗျာစနေခါကျတော့ဆင်လာကျွန်တော်တို့ဂျုံအိုပိုခေါက်ဆွေးလာခေါက်ဆွေးလျှောက်လာနောက်မို့ရှင်ပဲအဟာရဘစ်ကစ်လာတခုခုပေါ့လေနေသားမှရှိတဲ့ဟာမျိုးလားဒါတွေကိုမြေမြေဆင်လေးအကုန်လုံးစီကိုရအောင်လုပ်လေပြောရမယ်ဗျာနောက်တောင်းရတုံးရကိစ္စတော်တော်ရကဟိုမိုးကလေးမလျော်သေးဘူးလက်ရှိရေတွင်းရကလည်းဟိုပြည့်စစ်နေပြီအဲ့ဒီကာလာနေမှာဟိုရေရာရှိအောင်တောက်ရတွင်းရချက်ဘယ်လိုလုပ်မလဲဒါကမင်းမဆင်လို့မကိစ္စနေဒီတော့ခုကတပြည့်နဲ့လုံးမကိစ္စနေဖြစ်နေပေါ့နော်ဒါတွေကိုမလုံးလို့ရှိရင်နောက်ဆက်တွင်းကိစ္စတွေကအများကြီးပဲဗျာသူတို့ကိုသူတို့ဖြစ်ပြည့်အရှိနေရှိတယ်အထားလေးတွေကိုနိုင်ငံရေးမကစားပါနဲ့အာဘိုင်တွေကပေါ့နော်ဟိုအာဘိုင်တွေလို့လည်းကနေရှိတဲ့သူတွေကဒါကိုပြည်သူကိုတကယ်စီတာထားပြီးတော့မှလုပ်ပါဟိုမီဒီယာပေါ်မှာပေါ့နော်အဲ့လိုမျိုးငငယ်ရကစားတဲ့ပုံစံမျိုးတွေကိုမလုပ်ပါနဲ့တတိယစေတားထိုက်ပြီးတော့လုပ်ပါပေါ့နော်ဟိုကုညီထပွဲလေးအခွင့်အရေးတွေကလည်းကိုယ့်ရဲ့ profile တွေကိုဒီပေါ်အတွက်ပဲမလုပ်ပါနဲ့တကယ်ပဲသိချင်လို့ကြားပါပေါ့နော်နောက်တော့ငငယ်တွေကဖိကားလေးပဲကမားငငယ်တွေပါခက်ခဲရှိတဲ့ကျွန်တော်သိတယ်ဒါပေမဲ့ဒီမှာလေးတော်စိုးပေါ်ကျူနေရမယ့်အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့ဒါကိုလေးပဲရှင်းပြပြီးတော့မှနိုင်ရှင်းပြီးတော့မှ review ဆက်ပြပါအလေးထားပြပါလို့ပြောရှင်းပါတယ်ကိုယ
်ဟုတ်ကဲ့ကိုယ်ဆောင်ရည်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြစ်ပြတဲ့အတွက
်ဟုတ်ကိုရေးကျေးဇူးတင်တယ်ကိုစိုးဝင်လာရေးကို
တဆက်ထဲမှာပဲไซโคลนမုန်တိုင်းတန်တင့်သူတွေအသက်မွေးဝမ်းကြောင်းရေးအတွက်နီလန်းရှာကျိုးပတ်နေကြတဲ့အကြောင်းတင်ပြထားတဲ့ဒီသတင်းပတ်စီးပွားရေးအစီအစဉ်ကိုနားဆင်ကြပါရှင်ဟုတ်တုံရသည်နီကတ်လာနေပြီဖြစ်တဲ့မြန်မာနိုင်ငံမှာမေလ14ရက်နေ့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားအလုံးပြင်းဆိုက်ကလုန်းမုန်တိုင်းမိုခါတန်တင့်သူတွေအတွက်ခိုလုံရေးစခန်းတောက်တုံးရင်နဲ့ရေးပေါ်ဆန်းနရိတ်ကထောက်ပံ့နိုင်ရေးလူသားချင်းစာနာကူညီမှုဆန်ရဖွဲ့စည်းတွေအားစိုက်ကြိုးပမ်းနေကြပါတယ်မုန်တိုင်းတန်အဓိကခံရတဲ့ရခိုင်ပြည်နယ်တွင်းမှာအကူအညီပေးရေးလုပ်ငန်းတွေရှိနေပြီဖြစ်ကြောင်းမင်းပြဒေတာကံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ
်။ဒေတာကြီးအဓိကသွားတော့စစ်တွေနဲ့ရသေးတော်ဘက်ကအများဆုံးအင်းရ။တနေ့ကိုမနေ့ပါဘူးကားတော့ကျွန်တော်လက်ကားမောင်းတယ်ဆိုတော့တနေ့တွေ့နေရတာပဲ။ဒေတာကြီးကားအိမ်မှာဗီနိုင်းနေနဲ့ဆင်းဆင်းသွားတဲ့ကားရောတွေ့နေ
။စစ်တွေရသေးတော်တို့နဲ့နှိုင်းရှင်ရင်ထိခိုက်မှုနည်းတယ်လို့မင်းပြဒေတာကံတွေကပြောပေမဲ့အကူအညီတွေကတော့လိုအပ်နေပါတယ်။မင်းပြမြို့နယ်ရေးပေါ်လူမှုကူညီရေးကော်မတီကဦးဦးကျော်ထေးက VOA ကိုအခုလိုပြောပါတယ်။
ဒီနေ့ဒီတော့ကျွန်တော်တို့မျိုးကိုကုမ္ပဏီကနေအားရဖြတ်တူလာရအဖွဲ့အစည်းတွေဟို NGO တွေ NGO တွေအခုချစ်တော့မရှိသေးဘူးခင်ဗျာ။မနေ့ကဒီတော့ကျွန်တော်တို့ဆက်တူပြီးတော့မေးလာတော့လည်းရှိတယ်အချက်လက်တွေရနိုင်မလား။ဒီလိုကုမ္ပဏီလိုရတယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီရင်းကအဖွဲ့အစည်းတခုကတော့မေးလာတာရှိတယ်။တခြားဘာအဖွဲ့အစည်းမှာတော့ကျွန်တော်တို့ကချိတ်ချိတ်လို့မေးလာတာတွေတော့မရှိသေးဘူးခင်ဗျာ။
လုပ်ငန်းအဖွဲ့ခုနှစ်ခုနဲ့သူတို့ရဲ့အဖွဲ့ခွဲတွေနဲ့ပူးပေါင်းဆောင်ရွက်ပြီးကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံကမေလ28ရက်နေ့မှာမိုးခါဆိုက်ကလုန်းတန်တင့်မှုဆိုင်ရာအစီရင်ခံစာထောက်ပြန်ချက်မှာတော့အကူအညီပေးရေးအဖွဲ့အစည်းတွေကခွင့်ပြုချက်ရထားတဲ့ဒေတာတွေနဲ့
အထောက်အကူပစ္စည်းတွေရှိတဲ့ဒေသတွေမှာအကူအညီတွေပေးအပ်နေပေမဲ့လိုအပ်နေတဲ့လူမှုအတိုင်းဝိုင်းတွေကိုကူညီနိုင်ရေးအတွက်ရန်ပုံငွေထပ်ပြီးလိုအပ်သလိုဝင်ရောက်သွားလာခွင့်လည်းလိုအပ်တယ်လို့ဖော်ပြပါတယ်။ကြီးပါးကအနေနဲ့မြန်မာနိုင်ငံတွင်းမှာကုန်စည်တွေတည်ယူပို့ဆောင်ရေးအစီအစဉ်နဲ့အတူသတင်းနှစ်ပတ်ဖြန့်ဝေရေးအစီအစဉ်အတည်ပြုချက်ရဖို့စောင့်ဆိုင်းနေကြောင်းလည်းဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေပြန်လည်စတင်နေပြီဖြစ်ကြောင်းရွှေပြည်တံအမြန်ရည်ရင်လုပ်ငန်းရဲ့ဘူးတီတောင်ကိုစလေဦးညီက VOA ကိုပြောပါတယ
်ဒီဘူးတောင်ကြီးကတော့ကားတွေတော့ထွက်နေပါပြီနောက်ကျွန်တော်တို့ဒီအမြန်ရည်ရင်ကဘူးတီတောင်စစ်တဲ့ထွက်တာတော့၃ရက်ရှိပါပြီ20နှစ်ရည်ကသွားထွက်ပါတယ်အဲခီးတွေပါသေးတယ်ဗျာခီးတွေကနည်းနည်းအဲဘယ်လိုပြောမလဲအဲဘုံလိုက်ရင်လည်းဒီအဲလည်းမထူနိုင်ဘူးတော့ဒီဝေးက
မကြခင်စတင်မဲ့စိုက်ပျိုးရေးရာဒီမှာတော့ဒေတာတွင်အလို့အကန့်ပြန်ကောင်းလာဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်
။ကျွန်တော်ဒီမှာအဓိကလုပ်ငန်းတွေကတော့သုံးပြီးတော့တုတ်တုတ်လို့က3ပြီးရေတော့အိန္ဒိယ3ပြီးရေမောင်းလာရှိရအဲ့ဒါသူတို့ကစိတ်အလုံးဖြစ်ဘူး။အစီအထောင်ကျော်ရှိတယ်နော်။ပြီးတော့အလုံးတမားတွေပါလေအလုံးလည်းမဖြစ်နေအဲ့လိုပါ။ဒါကကျွန်တော်လေယာဉ်လုံးကခွင်တွေကသာတော့မှအဲ့မှာအလုံးဖြစ်မလာတော့ပြောတယ်ဘူး။
ခီးတဲ့နဲ့ကုန်စည်တဲ့ယူပို့ဆောင်ရေးလုပ်ငန်းတွေမှာတော့ဈေးစက်ကတက်လာတာမျိုးတွေရှိပါတယ်။ကားလုပ်ငန်းရှင်ဦးတန်းဝင်းလှိုင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်မင်းများစစ်တွေအရပုံမှန်ဈေးနှစ်ပေါင်း။အဲညာဦးစစ်တွေအရင်တော့မုံတိုင်းမဖြစ်ခင်ဟိုအခုဟိုအရင်ပုံမှန်ဈေးကပေါင်းကွယ်ပုံတိုင်းဖြစ်ကန်ဒီမှာ၄000ကျောက်ပါတယ်။ပုံတိုင်းဖြစ်ပြီးတော့တယောက်နှစ်ပေါင်းကွယ်လို့ကြာရောက
်။ရခိုင်ချင်းမကွေစကိုင်းနယ်ကချင်းပြည်နယ်တို့အတွင်းကဆိုင်ကလုံးမုန်တိုင်းတန်အစိုးဆုံးခံရတဲ့တသန်း6သိန်းသောပြည်သူတွေကိုကူညီထောက်ပံ့နိုင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ333သန်းရရှိရေးကြိုးပမ်းနေပါတယ်။စိုက်ပျိုးရေးလုပ်ငန်းနဲ့ရေလုပ်ငန်းကဏ္ဍတွေတိတိတတ်တတ်ထိခိုက်တက်ရောက်ခဲ့တာကြောင့်အတမွေးဝမ်းကြောင်းအတွက်ရေးပါတဲ့ပိုင်ဆိုင်မှုတွေအကြီးအကျယ်ဆုံးရှုံးရပြီးရေရှည်စနစ်ရိတ်ခါဖူလုံမှုအတွက်ချင်းချမှုဖြစ်စေတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။မုံတိုင်းတန်တဲ့ဒေသတွေမှာတော့စီးပွားရေးကပုံမှန်ပြန်လဲလဲပတ်နိုင်တဲ့အခြေအနေမျိုးမရှိသေးပါဘူး။ဒါပေမဲ့မုံတိုင်းတန်တဲ့ဒေသတွင်းမှာနီလန်းရှာစ조사နေကြပါတယ်။ဘူးဒီတောင်ဒေသခံဦးညီက VOA ကိုအခုလိုပြောပါတယ
်။စီးပွားရေးကတော့ပုံမှန်တော့မဖြစ်သေးဘူးခင်ဗျာ။ကျွန်တော်တို့ကစီးပွားရေးပုံမှန်ဖြစ်နေတော့ဒီပြည်မကကုန်ပစ္စည်းတွေပေါ့နော်။အဲအဝင်ထွက်တဲ့ကောက်ဖို့လိုပါဘူးနော်။အဲဒီမှာစစ်စစ်ကနေကျွန်တော်တို့ပုံသင်းမော်ရယ်မလာနိုင်ဘူး။အဓိကကျွန်တော်တို့စီကဘယ်လိုပြောရမလဲကျွန်တော်တို့စီမှာကတော့ဒီတော့ကုန်လာတာတော့စစ်တွေကနေကုန်ကားတွေနဲ့ပေါ့နော်စစ်တွေနေဆိုတော့ဖြစ်တယ်လို့ပေါ့နော်ကျွန်တော်တို့ဒီမှာဖြစ်တယ်လို့လောက်ကိုက်စားရမရတာပေါ့နော်အဲစီဝေးကအတန်းကြီးတက်တက်ဖြစ်တယ်နောက်ပြီးတော့ဘယ်လိုလက်စားတွေကတော့နည်းနည်းအခက်ကြီးပေါ့နော်အလောက်ကိုက်လုံးလည်းမဖြစ်တာပေါ့နော
်မုံတိုင်းထန်ချောင်းထိခိုက်ပျက်စီးရတဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လဲထူထောင်ဖို့လိုအပ်နေတာပါအများစုကတော့ကိုတူကိုတဆောင်ရွက်ချက်ရမယ်အနေအထားဖြစ်ပါတယ်။မင်းပြဒေတာကန်ဦးတန်းဝင်းလိုင်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကျွန်တော်ဦးပဲကျွန်တော်တို့ဒီမင်းပြမြောက်ဦးကြောက်တော်တော့ဒီကြောက်တော်တော့ဆံကတ်တွေတော့တော်တော်ထိပါရဲ့။မင်းပြမြောက်ဦးကြတော့အဲ့လောက်ကြီးမထိဘူး။မထိရတဲ့တော့ပုံမှန်တော့အလုပ်တွေကတော့ပြန်လုပ်နိုင်တော့ကြောက်တော်ဘက်ကကြာဆံကတ်တွေကကြာတော့ပုံမှန်ပြန်ရမ်းဖို့ကြာတော့မဖြစ်နိုင်သေးဘူး။ဒီအမသူတို့ကလည်း60ရာခိုင်နှုန်းကလုံးဝသုံးပြတ်သွားတယ်။ဆံသဘာကြီးလည်းအကုန်လုံးမိုးထိပါတယ်။ဘူပါတော့လုပ်ငန်းအခုချိန်ပြီးတော့ပြန်မဆနိုင်ဘူး
။ Cyclone Mocha ပြီးမှဈေးတွေပြန်ဖွင့်လာပြီမဲ့အမိုးအကာအတွက်ခြေခံကုန်စည်တွေနဲ့စားတောက်ကုန်စည်တက်တာကြောင့်အရင်ကတည်းကချို့တဲ့နေတဲ့လူလူအတွေ့ပိုပြီးခက်ခဲစေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကထုတ်ပြန်ပါတယ်။မုံတိုင်းနံတင်ခဲ့တဲ့နိုင်ငံအနောက်မြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းစကိုင်းမကွေးတို့မှလည်းခမန်းချီမြို့နယ်20တဲကကြေးရွာနဲ့ရက်ွက်150တို့ကလူပေါင်း3,200ကျော်ဟာပြင်းထန်ရေကြီးမှုဒဏ်သင့်ခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်။အခြေခံအဆောက်အုံတွေပျက်စီးဖျက်ဆီးခံရသလိုမွေးမြူရေးတိရိစ္ဆာန်တွေကောက်ပဲသီးနှံတွေနဲ့ပိုင်ဆိုင်မှုတွေလည်းရေကြီးမှုကြောင့်ပျက်စီးပျောက်ဆုံးခဲ့ရပါတယ်ရှင
်။အခုတော့သတင်းပတ်ဆင်ခဏတစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ချင်လို့လေးလာရင်းကနေထိုင်းနိုင်ငံချင်းပိုင်တက္ကသိုလ်မှာဘွဲ့လွန်တက်နိုင်တဲ့အထိဖြစ်လာခဲ့တာလို့ဘွဲ့လွန်ချောင်းသားကိုနိုင်လင်းကပြောပါတယ်။မြန်မာနိုင်ငံမှာ၄တန်းမဲ့အောင်ခဲ့ပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်တွေကိုချင်းပိုင်တက္ကသိုလ်မှာသင်နိုင်ဖို့ဘယ်လိုကြိုးစားခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာဒီတရားမဝင်ရွှေ့ပြောင်းလုပ်သားအနေနဲ့အလုပ်လုပ်နေရပေမဲ့ပညာသင်ခြင်းနဲ့ဆိုရင်သင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်းပညာသင်နေသူတယောက်ကပြောပါတယ်။သူကတော့ဒီလက်ရှိချင်းမိုင်တက္ကသိုလ်မှာဘွဲ့လုံမာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားမဝင်ခြေစဉ်ဝင်ရောက်ပြီးရွှေ့ပြောင်းလုပ်သားအနေနဲ့အလုပ်လုပ်ခဲ့ရတာကနေချင်းမိုင်တက္ကသိုလ်မှာဒီဘွဲ့လုံကျောင်းတက်တဲ့အထိဘလို့စ조사ခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်
။အခုလောလောဆယ်တော့ကျွန်တော်ကဒီချင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 years program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2 years ကျော်တယ်3 years အာလောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကျန်တဲ့အချိန်မှာတော့ flawless ရတယ်ကျွန်တော် thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကျန်တဲ့အချိန်ကိုအားလက်တဲ့အချိန်ကိုစတင်ပေးနေတယ်ပေါ့နော်စတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွက်တစ်ခွက်မှာသင်ပေးနေတယ်ပေါ့နော်
ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံတွေကိုတရားမဝင်ရွှေ့ပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီဟိုမာစတာဘွဲ့လုံကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်အာဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင်
။ဟိုပြောမလို့ရှင်အတိမိတ်ဆွေတွေနဲ့ပေါ့နော်။ဒီရှင်းမှန်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စပ်တော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတတ်ရှင်းတာလည်းပါတယ်ပေါ့နော်။အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ဟိုတယ်မှာဆိုတော့ကိုက Migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတတ်တယ်ဆိုလို့ရှင်။ဒီများနဲ့နည်းနည်းရှင်းလို့ရတယ်ပေါ့။အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတတ်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါကတော့ရည်ရွယ်ချက်ပဲဆက်စားလို့တော့ဒီလိုမျိုးတက္ကသိုလ်တွေဘာတွေတက်ရမယ်လို့လဲဟိုမထင်ခဲ့ဘူးတိလည်းမသိဘောနော်2013လောက်ဆိုလို့ရှင်ဘာမှကိုမသိတာဘာလို့လဲဆိုတော့2013မတိုင်ခင်လောက်ဆိုလို့ရှင်ဟို၄တန်းကျောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှင်ဟို ABC တောင်မှရအောင်မရခဲ့ဘူးဘာလို့လဲဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပါးပေါ့နော်တက်ထားလဲဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း education foundation ကိုစာတိလိုက်တယ်အဲ့ဒီမှာ2014မှာစာပြီးတော့စာပြီးတော့ pre GED တဘောမျိုးပေါ့အဲ့လိုမျိုး basic education GED ကိုဟိုသင်နိုင်ဖို့အတွက်တတ်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ဘာတို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတစ်ခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှာ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝတက်လိုက်တယ်တက်ပြီးတော့မှဟာဘယ်ဟို2016လောက်မှာဟိုဩဂတ်လောက်မှာဖြည့်ပြီးတယ်ပေါ့အားလုံးဒီ GED
ဒီ GED လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ့နော်ကိုကဟိုသင်နိုင်ဖို့အတွက်ခက်စူးစမ်းခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကိုလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆန်းစားတော့အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်ကျွန်တော်ကအဲ့လိုမျိုးအလုပ်မှာဆိုလို့ရှိရင်လည်းအင်္ဂလိပ်သင်းနေစကားတွေဗီဒီယိုတွေအားလိုက်ရှင်ကြည့်တယ်စာတွေပါတွေဟိုဆရာမတွေအရောင်ဟို assignment တွေပါတွေမလုပ်ခိုင်းဘူးကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတွေမှန်ရေးတော့တစ်ခါကြားလိုက်ရင်ဆရာမတွေငါနည်းမခိုင်းဘူးနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးတွေရှိရယ်ကိုကဟိုတက်ရှင်တာပေါ့နော်
GED certificate ရဖို့အတွက်ကကြတော့ဒီ Beam ပညာရေး Foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ကောဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင်
။2019တော့ GED လက်ပြီးပြီအာတက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လည်း prospect ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်။တခုက prospect ဘာမှကသူက full scholarship တော့မဟုတ်ဘူး။ဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှင်အရှေ့တောင်အာရှနိုင်ငံဆိုလို့ရှင်အဓိကကျွန်တော်တက်တဲ့ချင်းမိုင်တက္ကသိုလ်ဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကျန်တဲ့လူငွေတွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄နှစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြည်ထောင်နဲ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော် ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်အာတက်6ကြည်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ်โอเค Social Science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ရှင်းမှန်တက်ကူမှာထပ်လျှောက်တယ် Scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါတယ်ရေးပေးရပါပေါ့နော်အဲ့ဒါကြောင့်မလို့ဒီ MA Scholarship ကျတော့ဒီ BA တက်တော့အများကြီးတော့ရတယ်စသရရဟိုစိတ်ကူစရာမလို့ပေါ့သူတို့ခေါ်တာတော့ဒီ CMU ဟို Presidential Scholarship လို့ခေါ်တယ်ပေါ့နော်သူကအဓိကကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတစင်သူ့ကိုပေးမယ်သူ့ရွေးမယ်ဆိုတာပေါ့နော်
အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုစာရွှေပြောင်းလောက်တာအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီအထက်မှာလည်းကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ဟိုင်းမှာဆိုလို့ရှိရင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှိရင်တော့ဘင်းကျောင်းရှိတယ်ချင်းပိုင်းမှာမဲဆောင်မဲဟောင်ဆောင်မှာလည်းရှိတယ်ဟိုမဲဆောင်မှာလည်းဟို migrant ကျောင်းတွေ center တွေရှိရပါဘောနော်ကိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချိန်ပိုင်းမှာဆိုလို့ရှိရင်လေသူတို့ခေါ်တာကကော့ဆွန်နောပေါ့နော်အဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှိရင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှိရင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှိရင်ဟို GED ပေါ့နော် GED အခုဆိုလို့ရှိရင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပြီးတဲ့တစ်ဖွဲ့ရှိတယ်ပေါ့နော်ကျွန်တော် GED တက်တက်တင်ပြီးတယ်အဘင်းကျောင်းလည်းတင်ပြီးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဗတ်တင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာတော့ဖြစ်နိုင်ခြေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းရမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ရောက်ဒီပညာသင်ခြင်းနဲ့ဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားဆိုင်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အမရှော့လိုက်ပဲဆက်ပြီးတော့စူးစမ်းမယ်ဆိုရင်ရီမန်းချက်အတိုင်းတနေ့တော့ဖြစ်လာမှာပါလို့သူကပြောပါရရှင်။ကျွန်မဆူမြတ်မမ
။အင်ခါနေ့မိနစ်ခင်းအတွက်သတင်းဘတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်ပြောင်းစုမှာတော့အခုတနင်္လာနေ့မှာကြာရောက်ခဲ့တဲ့ Memorial Day အောက်မေ့ပွဲနေ့မှာ Washington DC က Arlington မြို့သားစစ်သင်းကြီးမှာအောက်မေ့ပွဲခန္ဓာလုပ်ပါတယ်။သမ္မတဂျိုးဘိုင်ဒန်တက်ရောက်ပြီးတော့အမေရိကန်ပြည်အောင်စုအတွက်ဆွံ့လွန်ဆွံ့စားပေးဆက်ခဲ့ကြတဲ့မျိုးဆက်အလိုက်အမေရိကန်စစ်သည်တွေအတွက်သူဂုဏ်ပြုစကားပြောပါတယ်။155ကြိမ်မြောက်လုပ်တဲ့ဒီအမျိုးသားအောက်မေ့ပွဲနေ့ဒီအခမ်းအနားဖြစ်နေအစင်လာတိုင်းပန်းခွေချရမှာတော့သမ္မတနဲ့အတူသမ္မတဂရော်ဂျီလ်ဘိုင်ဒန်နောက်ဒုတိယသမ္မတကမလာဟာရစ်စ်နဲ့သူ့ရဲ့ခင်မွန်းတို့ကလည်းတက်ရောက်ခဲ့ပါတယ်။ဒီမိုကရေစီစံနှုန်းတွေကိုကာကွယ်ခဲ့ကြတဲ့တန်ဖိုးကိုဘယ်တော့မှမမိပါဘူးဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။အင်ဒီယားနိုင်ငံရှေ့မြောက်ပိုင်းမနီပူရပြည်နယ်ထဲမှာဒီလူမျိုးရေးတပ်ဖွဲ့တွေနဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကြားထိခိုက်ရုံးတွေဆက်ပြီးတော့ဖြစ်နေပြီးတော့တရုတ်နေတွေကလူ9ဦးသေဆုံးပါတယ်။ကြီးရွာချို့မှာနေအိမ်တွေနဲ့အခြားဆောင်တွေမိလောင်ခဲ့ပြီးတော့ကောင်းငင်မှာမိခိုးတွေအပြည့်ဖြစ်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေကိုကူးကားပြီးတော့ EP သတင်းဌာနမှာဖော်ပြပါရတယ်။မနီပူရပြည်နယ်ကအကြမ်းဖက်မှုတွေအတွက်အိန္ဒိယမြို့တော်ဒီလီမှာလည်းတရင်းလာနေကဆန္ဒပြခဲ့ကြပြီးတော့ဗဟုသုယချောင်းဝင်ပေးဖို့တောင်းဆိုခဲ့ကြပါရတယ်။ရိုဟင်ဂျာတပ်တန်းကျော်ရဲ့ဝင်းနိုဝီဘူတန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတနင်္ဂနွေကပဲခံမနေသင့်ဘူးဆိုပြီးတော့ကုလသမဂ္ဂတာဝန်ရှိသူတူကတင်းလာနေမှာပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကျွေးမွေးနေရတဲ့အခက်အခဲတွေကိုကုလသမဂ္ဂကရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့လူခွင့်ရေးနဲ့ဒီအလွန်မင်းစီးရင်မွေးတိမှုဆရာထူးတန်နမကဒီစနစ်ရဲ့ကြဘင်္ဂလားဒေ့ရှ်ခီးစင်အပြီးမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုသားညုံဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ engineer တွေကတော့ Robert Best နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ line to meter 3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.